of America in Burmese.
Mingla nya jama khamya Mila 17 ye inga ni nya view Myanmar bai season ni go American Piranzu Washington DC myo daw ga ni dai yai tholin pe ni ba bi Myanmar san daw chin nya 9 nai ga ni 10 nai chi tholin pe ni de di season go lo kilometer 19 25 30 ne ne kilometer 190 daw ga ni dai yai na sin nai ja dalo view Myanmar bai ye Facebook san myan na ga ni le dai yai na sin lo ya nai ja ba khamya ဒီကနေ့အတွက်စီစဉ်မှုဖြစ်ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးတော့ပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူသတင်းပိပုချက်တွေနှာစင်ကြရတဲ့အခါမှာတော့
ဒီဘက်စစ်ကြောင်းလူစုတဲ့နေရာကိုရောက်တာနဲ့ရွှေချင်းစစ်ခတ်မှုတွေလောက်တာပေါ့မှာဒီဘာဘာစီနယ်ပစ်တာရှိတယ်ပြီးတော့ဒီစစ်နယ်လည်းပစ်တာရှိတယ်ဒီစစ်နယ်ပြီးတော့ဒီလူတွေပြည်ပြင်းနေတဲ့အချိန်မှာလိုက်ပြီးတော့
ဆီအနာတဲ့ရက်တရားပြည်လာပြီမဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေဆက်ရှိနေသလိုလက်နက်ကင်တွေဘက်ကလည်းအကြမ်းဖက်ဖြိုခွင်းတာတွေရှိနေတဲ့အကြောင်းအပြည့်စုံကိုမကြခင်နှာစင်ကြရပါမယ်။အဲဒီနောက်မှာတော့မန္တလေးတိုင်းမြင်းကြံနဲ့စကိုင်းတိုင်းဒဇယ်မြို့တို့ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံတွေအကြမ်းအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာဆီအနာတဲ့ရက်တရားပြည်လာပြီးတဲ့နောက်73စီနဲ့ကုံစင်းတို့တွေတက်လာနေတဲ့အကြောင်းကချင်ပြည်နယ်အတွင်း KIA နဲ့စစ်ကောင်စီတပ်တွေအကြမ်းတိုက်ပွဲတွေဆက်ပြင်းထန်နေတာစတဲ့သတင်းပြပွဲချက်တွေကိုနှာစင်ကြရပါမယ်။အပတ်စဉ်တင်ဆက်နေကြအင်္ဂါညသကဝိုင်းအစီအစဉ်ကိုလည်းနှ ಾಸ င်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့တင်းအင်္ဂါနေ့ညအတွဲနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
စစ်တပ်ကအနာသိမ်းယူခဲ့တာရတ္တရာပြည်လာချိန်အထိဆီယနာဒိနာကိုစန့်ကျင်ကောက်ွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာနေစဉ်ဆက်ရှိနေသေးပါပဲစစ်ကောင်စီကအကြောင်းတွေပြန်ဖွင့်ထားပေမဲ့ပညာရေးဝန်ထမ်းအများအပြားလုပ်ငန်းဝင်ပြန်မဝင်ပဲစီဒီအမ်လှုပ်ရှားမှုမှာပါဝင်နေကြသလိုကျောင်းသားအများစုကလည်းကျောင်းပြန်မတက်ပဲတပိတ်ပေါက်ထားကြပါရဲ့ဒီလိုတင်မှာပဲအမေရိကန်ပြည်တော်စုမှကျောင်းသားတက်မဲ့မြန်မာကျောင်းသားတွေရဲ့ကျောင်းသားဗီဇာလျှောက်လာတွေအတွက်လူတွေ့အင်တာဗျူးအစီအစဉ်ကိုမကြာခင်မှာပြန်ဆတော့မယ်လို့ရန်ကုန်အမေရိကန်တန်ယုံကဒီကနေ့ကြေညာထားပါရဲ့ယဉ်ကျေးမှုနဲ့ပညာရေးဆိုင်ရာနှိနှောပလဲရေးအစီအစဉ်တွေစီစဉ်ပံ့ပိုးမှုအပါအဝင်မြန်မာလူတွေရဲ့စံလာလူလာမှုဖြစ်တဲ့တောက်ပါတဲ့အနာဂတ်တစ်ခုအတွက်အားပေးပံ့ပိုးသွားဖို့ရည်တံကတိပြုထားပါရဲ့လို့လည်းတန်ယုံထုတ်ပြန်ချက်မှာပါရှိပါရဲ့ကျောင်းသားလူငယ်တွေကတော့ရန်ကုန်မြို့နေရာအများပြားမှာဒီကနေ့လျှော်ရည်ပြတဲ့ဒိတ်တွေဆင်နွှဲခဲ့ကြပါတယ်။ဒါနဲ့ကြီးတဲ့လူငယ်တွေရဲ့ဆန္ဒပြပွဲတွေအပြီးစစ်တပ်နဲ့ရဲတွေရောက်လာခဲ့ပေမဲ့ဖမ်းဆီးခံရတာမရှိခဲ့ပါဘူး။မန္တလေးမုံရွာကလေးမကွေးနတ်မောက်ဖားကန့်စတဲ့တခြားဒေသအသီးသီးမှာလည်းလမ်းပေါ်ဆန္ဒပြပွဲတွေရှိခဲ့ပါတယ်။အဝယ်မျိုးကဆန္ဒပြပွဲကတော့စစ်တပ်ကပြစ်ခတ်ပြုခွဲတာကြောင့်လူငယ်၁၀ယောက်ထက်မနည်းအဖမ်းခံခဲ့ရပါတယ်။ဆီယနာသိမ်းယူခဲ့တဲ့ဖေဖော်ဝါရီလတရနေ့ကနေမေလ၁၇ရက်ဒီကနေ့အထိဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်ပြစ်ခတ်ပြုခွဲမှုကြောင့်သေဆုံးသူ984ယောက်ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအဖွဲ့ ABB က VOA ကိုပြောပါတယ်။ဖမ်းဆီးခံထားသူအရေအတွက်ကမနေ့ကအထိဆိုရင်3836ယောက်ရှိပြီလို့လည်း ABB ကပြောပါတယ်။ကုလသမဂ္ဂဖွဲ့စည်းပြီးထုတ်ပြန်ချက်တွေမှာပါတဲ့တေဆုံဖန်ဆီးခံရသူအရေအတွက်ဟာလည်း ABB ကထုတ်ပြန်တာနဲ့မတည်မြဲရှိပေမဲ့စစ်ကောင်စီကတော့ဒါဟာချက်ကားထားတဲ့အရေအတွက်ဖြစ်တယ်လို့ညင်းချက်ထုတ်ထားပါဗျ။အရေးတော်အခြားနိုင်ငံများဖွဲ့အာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးအလင်းအမြန်ကင်တွယ်ဆောင်ရွက်ဖို့ဂျနီဗာအခြေစိုက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံလက်ချောက်ကထဂရူနိုင်းနိုင်ငံကကိုယ်စားလှယ်တူးနဲ့အာဆီယံအတွင်းမှူးချုပ်တို့ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုသွားပြီးစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သတင်းမနေ့ကထွက်လာပြီးတဲ့နောက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောခွင့်ရရူဖတ်ကိုဗီကဒီကနေ့ထုတ်ပြန်ချက်ထဲမှာအဲ့လိုတိုက်တွန်းထားတာပါ။အီဘီလ24ရက်နေ့ကအာဆီယံကောင်းဆောင်တွေရဲ့စီဝေးအပြီးသဘောတူထုတ်ပြန်ထားတဲ့အချက်၅ချက်ပါအစီအစဉ်ကိုအာဏာသိမ်းစစ်တပ်ကလိုက်နာလှုပ်ဆောင်လာစေရေးနဲ့မလိုက်နာဘူးဆိုရင်ဒါဝန်ယူမှုရှိစေရေးအချိန်တိုးမြင့်လှုပ်ဆောင်မှုလဲပြောခွင့်ရရူဖတ်ကိုဗီကအာဆီယံကိုတောင်းဆိုထားပါတယ်။ဆီယနာဒိနာရပောင်းတရားကျော်လာတဲ့အထိအာနာသိန်းစစ်ကောင်းဆောင်တွေအနေနဲ့သူတို့အာနာခိုင်မြဲရေးအတွက်ရရဲ့ဆက်ဆက်ဖြိုခွဲနှိမ့်နေနေတာတွေရော့သွားမဲ့အရေးလက္ခဏာမတွေ့ရသေးဘူးလို့လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးုံပြောခွင့်ရကပြောပါတယ်။ဒီဘက်မှာလည်းဆီအာနာသိန်းတော်ကိုစန့်ကျင်ကောက်ွက်တဲ့အကြမ်းမဖက်အာနာပီဆိုင်ရဲ့လှုပ်ရှားမှု CDM နဲ့တခြားစန့်ကျင်ဆန္ဒပြတာတွေကလည်းရော့ချမသွားသေးပဲအခိုင်အမာဆက်ရှိနေတော့မယ်လို့လူခွင့်ရေးမဟာမင်းကြီးုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းအနာဘိုင်းနေမနေ့ကဖမ်းလိုက်တဲ့ DPP သတင်းတော်၃ဦးနဲ့တက်ကြွလှုပ်ရှားသူ၂ဦးတို့ကိုဒီကနေ့ချင်းမိုင်မြို့တရားရုံးတစ်ခုမှာရုံးထုတ်ခဲ့ပြီးတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယိုယွန်လေးစီယာကသူတို့စောင့်ရှောက်မှုအောက်ကိုပေးပို့ဖို့တောင်းဆိုထားတယ်လို့ DPP အမှုဆောင်ဒါရိုက်တာဦးအေးချမ်းနိုင်က VOE ကိုပြောပါတယ်
။ရုံးထုတ်တော့ကျွန်တော်တို့ ဒီတိုင်းလူခွေအဖွဲ့ကနေအကူညီပေးရတဲ့ဒီလူခွေရှေ့နေပဲသူကသူတို့ရှေ့နေလိုက်ပြီလေလိုက်ပြီးပြီးတော့သူတို့နဲ့စကားပြောဖို့အချိန်လိုတဲ့အတွက်ကြောင့်ဒီတရားသူကြီးကိုရက်ရွှေ့ဖို့ခွင့်တောင်းပါတယ်ဆိုတော့ခွင့်တောင်းတဲ့အတွက်ကြောင့်2005ရဲ့ရက်ရွှေ့လိုက်ပါတယ်ခင်ဗျာဆိုတော့ဒီနေ့ကတော့တရားရုံးယုံကြည်ရတော့ခဏလေးနဲ့ပြီးသွားပါတယ်ဒါပေမဲ့ဟိုဒီကုလသမဂ္ဂ UX ရာယုံရတဲ့ time ဆိုတာတရားဝင်စာရေးရပြီးတော့ဒီလူတွေကိုသူတို့ရဲ့ဆောင်ရှောက်မှုအောက်ကိုပို့ဖို့ဆိုပြီးတရားဝင်တောင်းဆိုတာရှိပါတယ်နောက်တခြားလူခွင့်ဖွဲ့တွေမီဒီယာလက်လက်ခွင့်ဖွဲ့တွေနောက် EU ယောဘတမကနိုင်ငံတွေရလဲအလားတူပဲဒီ time ဆိုတာကိုဒီတရုတ်တရင်းတော့တွေကိုပြန်မပို့ဖို့ ਨੇ UX ရာလက်ထဲကိုလွှဲပေးဖို့ဆိုပြီးတောင်းဆိုတာကြပါတယ်ခင်ဗျာ
အခုဖန်စီထားသူတွေနဲ့ပတ်သက်ပြီးလူသားဆန္ဒမှုအခြေခံနဲ့ဖြည့်ရှင်ရင်းနီလန်းဆောင်နေတယ်လို့ထိုင်းနိုင်ငံသားဌာနကလည်းဒီကနေ့ပြောပါတယ်။ဒဆိုင်ရန်ထိုင်းတာဝန်ရှိသူတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးလူသားဆန္ဒမှုအခြေခံဖြည့်ရှင်းနည်းမျိုးရလာနိုင်ဖို့ပူးပေါင်းဆောင်ရွက်နေကြပါတယ်လို့ထိုင်းနိုင်ငံသားဌာနပြောခွင့်ရဌာနီးစံကရက်ကသတင်းထုတ်တွေကိုဒီကနေ့ပြောပါတယ်။အခုဖန်ထားသူ9ဦးကိုမြန်မာနိုင်ငံပြန်ပို့ဖို့လဲထိုင်းအာဏာပိုင်တွေကိုတောင်းဆိုနေကြပါတယ်။စစ်တပ်ကအာဏာသိမ်းယူခဲ့တာရက်တရာပြည်လာချိန်မှာတော့ရန်ကုန်မြို့က ADM ငွေထုတ်ဆက်တွေရှိမှငွေထုတ်ယူဖို့တန်းစီစောင့်နေကြတဲ့လူသန်းရှိကြီးတွေဟာနေစဉ်မြင်တွေ့နေကြမြင်ငွေတစ်ခုဖြစ်လာနေပါဗျ။ဒါပေမဲ့လည်းလူများလွန်းတာကြောင့်ကိုယ့်အလက်ရောက်တဲ့အခါထုတ်เสียငွေမရှိတော့ဘဲလှည့်ပြန်သွားကြရသူကလည်းအများကြီးပါ။ထုတ်ခွင့်ရသူတွေအနေနဲ့လည်းကိုယ်လိုချင်တဲ့လောက်ငွေကိုထုတ်လို့ရတာမဟုတ်ဘဲဗန်အများစုကတရက်ကိုကြက်ငွေ2သိန်းပဲထုတ်ခွင့်ပေးထားတာပါ။ဗန်တွေကတိုကင်နံပါတ်နဲ့အလက်ကျတန်းစီထုတ်ယူဖို့စီစဉ်ပေမဲ့လည်းတူကင်နံပါတ်ယူဖို့ဖုန်းခေါ်တဲ့အခါဖုန်းပြိမဲ့သူမရှိတာအွန်လိုင်းကနေတူကင်နံပါတ်ယူတော့လေတုံးတဲ့လူများလွန်းတာကြောင့်အလုံးမဖြစ်တာတွေနဲ့ကြုံရတယ်လို့ပြောကြပါတယ်ဒီတော့တည်းမှာပဲရွှေဈေးလဲတက်လာနေပြီးဒီကနေ့ရန်ကုန်မှာ16ဘဲကြီးအခောက်ရွှေတစ်ချပ်သားကိုကျန်းငွေ16သိန်းကျော်အထိဈေးပေါက်တယ်လို့ပြည်တွင်းကလာတဲ့သတင်းတွေမှာတွေ့ရပါတယ်အမေရိကန်ဒေါ်လာနဲ့ကျန်းငွေလဲလို့မှာလဲကျန်းငွေတန်ဖိုးစတိုက်ကျလာနေပြီးဒီကနေ့မှာဒေါ်လာဝယ်ဈေး 1,900 ကျပ်အထိရှိလာပါတယ်လောင်စာစီဈေးနဲ့အခြေခံစားကုန်ဈေးနှုန်းတွေလည်းတဖြည်းဖြည်းပိုတက်လာနေပါဗျ။မြန်မာစီးပွားရေးဟာကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်အထိနာပြီးသားဖြစ်နေရကနေစစ်တပ်ကအာဏာသိမ်းယူလိုက်တာကြောင့်ပိုဆိုးလာပြီးပြိုလဲကြမဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့မကြာသေးခင်ကအစီရင်ခံစာတစ်ခုမှသတိပေးထားပါဗျခင်ဗျာ။
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလန့်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညဖက် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်ရဲ့လောင်စာတွေတင်ပို့တဲ့ပိုက်လိုင်းစနစ်တွေကိုပြစ်မှတ်ထားတိုက်ခဲ့တဲ့ရုရှားတို့နဲ့ဆက်ဆက်နေတဲ့စိုက်ဘာတိုက်ခိုက်မှုဟာရာဇဝတ်မှုလို့ရဖြစ်တယ်ဆိုတာထင်ရှားပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်
။ We're prepared to take additional steps depending on how quickly the company is
able to အမေရိကန်လောင်စာထောက်ပံ့ရေးလုပ်ငန်းတွေအပေါ်တည်ရောက်မှုတွေတိတ်မဖြစ်အောင်အစိုးရအဖွဲ့အစည်းအားလုံးအလင်းမြန်ကင်တွယ်နေပါတယ်လို့သမ္မတဘိုင်ဒန်ကအိမ်မီရောမှာပဲသူ့ရဲ့စီးပွားရေးဆိုင်ရာအစီအစဉ်တင်ပြမယ့်မိန့်ခွန်းအစမှာအဲ့ဒီလိုပြောဆိုခဲ့တာပါ။အမေရိကန်ထောက်လိုင်းရဲ့အဆိုအရဆိုရင်တော့လက်ရှိချိန်ထိရုရှားတို့နဲ့ပတ်သက်တဲ့ဆိုတဲ့သက်သေတွေမရှိသေးပေမဲ့ ransomware တိုက်ခိုက်မှုတွေကရုရှားနိုင်ငံမှာအခြေစိုက်တာဖြစ်တဲ့အတွက်ရုရှားအစိုးရမှာတာဝန်တချို့ရှိတယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှုရှိတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။ Cyber Internet ထဲကနေအချက်အလက်ဖောက်ယူတဲ့ ransomware တိုက်ခိုက်မှုတွေကြောင့်အမေရိကန်အရှေ့ပိုင်းပြည်နယ်တွေကိုလောင်စာတင်ပို့နေတဲ့ Colonial Pipeline တွေကိုပြီးခဲ့တဲ့တောက်ကြနေကလေးကပိတ်ထားရတာပါ။ကိုလိုနီယယ်ကုမ္ပဏီကလည်းစိုက်ဘာလုံခြုံရေးဆိုင်ရာပုဂ္ဂလိကအဖွဲ့တွေနဲ့တိုင်ပင်ပြီးထိခိုက်ပျက်စီးမှုတွေကိုလေ့လာဆန်းစစ်နေပြီးတော့ပိုက်လိုင်းတွေအနေနဲ့ကင်းကင်းပြန်ဖွင့်နိုင်ဖို့လုပ်ကိုင်နေတယ်လို့ပြည်တွင်းလုံခြုံရေးအကြံပေး Elizabeth Sherwood Randall ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံမှာပထမဆုံးတွေ့ရတဲ့မျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်ကိုတကမ္ဘာလုံးစိုးရင်ရမယ့်ပိုးအမျိုးအစားအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်လိုက်ပါတယ်။
In consultation with our virus evolution working group and our epi teams and our lab
WHO ရဲ့ virus ပိုးလေ့လာရေးအဖွဲ့ရောဂါခုခံနိုင်စွာလေ့လာတဲ့အဖွဲ့ EPI နဲ့တက်ခွဲခန့်ပညာရှင်တို့လေ့လာတွေ့ရှိထားတဲ့အချက်အလက်တချို့အရ ဒါဟာ B1617 ကူးစက်မြန်ပိုအမျိုးအစားဖြစ်တယ်ဆိုတာတွေ့ရပါတယ်။ကာကွယ်ဆေးတိတ်မတိုးတဲ့လူတချို့လည်းတွေ့နေရပါတယ်။ဒါကြောင့်ဒီ virus ပိုဟာကမ္ဘာကစိုးရိမ်ရမယ့်ပိုအမျိုးအစားဖြစ်ကျမတို့သတ်မှတ်လိုက်တာဖြစ်ပါတယ်လို့ WHO ရဲ့ COVID-19 ဆိုင်ရာနည်းပညာအဖွဲ့ကောင်ဆောင် Maria Van Kerkhove ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီပိုးကိုခြေအားကောက်ပြီးတော့အသေးချာလေ့လာဆန်းစစ်ဖို့လိုပါသေးတယ်။ကြံဗီဇအပြောင်းပိုးတွေကိုပရိတိန်တောင်အာဖရိကနဲ့ဘရာဇီးနိုင်ငံမှာတွေ့ရှိထားတာပါ။အမေရိကန်ပြည်ရင်ကမ္ဘာမှာပိုကူသူတွေအများဆုံးရှိတဲ့အိန္ဒိယမှာအင်္ဂါနေ့ထိပိုကူသူ 22.6 သန်းကျော်ရှိပါတယ်။အိန္ဒိယနိုင်ငံရဲ့အင်းနီချင်းတွေဖြစ်တဲ့နီပေါ်၊ထိုင်းနဲ့လာအိုစ်နိုင်ငံတို့မှာလည်းကိုဗစ်ကာယောဂါဆိုးလာနေပြီးတော့ပိုကူခံရသူတွေတိုးလာနေတဲ့အတွက်ကာယောဂါကန့်သတ်ချက်တွေနဲ့ခီးသွွာလာမှုတားမြစ်ချက်တွေအတိအထုတ်ပြန်ထားပါတယ်။ပြည်ခဲ့တဲ့မတ်လမှာဒေသတွင်တွေ့ရတဲ့ဗီဇပြောင်းပိုးတိကျောင်းအိန္ဒိယမှာပိုကူစက်မှုမြင့်တက်လာတဲ့အတွက်ဘေးပတ်ဝန်းကျင်နိုင်ငံတွေလည်းသတိထားနေကြရတာပါ။ဒီပေါ်နိုင်ငံမှာကာယောဂါစပစ်ချိန်ကလေးကပုတ်ထိုးနဲ့တရက်ထဲပုတ်ကူးသူ 8,600 အထိစံချိန်တင်ရောက်ရှိခဲ့ပါတယ်။လူရေတန်30နီးပါးရှိတဲ့နီပေါ်မှာမေလ17ရက်နေ့ထိပုတ်ကူးသူက၄သိန်းဝန်းကျင်ရှိပြီးသေဆုံးသူက3,400ကျော်ပါတယ်။စီးရဲပြီးတော့ဂျမားရဲ့စနစ်အားနည်းတဲ့နီပေါ်မှာအရေးပေါ်လူနာဌာနတွေရောအထွေထွေယောဂါစီရင်တွေမှာပါကဒင်လွတ်တွေမရှိတော့ပါဘူး။လူနာတွေအတွက်အောက်ဆီဂျင်တွေလည်းအရေးပေါ်လိုအပ်နေပါတယ်။မြို့တော်ကတ်မန္ဒူအပါဝင်နိုင်ငံထဲကဒေသအတော်များများမှာလည်းကန့်သတ်ချက်တွေထုတ်ပြန်ထားတာပါ။ထိုင်းနိုင်ငံမှာလည်းပြီးခဲ့တဲ့24နှစ်အတွင်းပိုကူသူ 2,000 ကျော်တဲ့အတွက်စုစုပေါင်းပိုကူသူ 9,000 ခွဲကျော်သွားပါပြီ။တခါလာအိုနိုင်ငံမှာလည်းကာယောဂါကူးစက်မှုနဲ့တကြော့ပြန်ရင်ဆိုင်နေရပါလေ။ဧပြီလ20ရက်နေ့မတိုင်ခင်တနင်္ဂနွေလုံးအတီးပြူပိုကူသူ60သားရှိခဲ့ပေမဲ့လို့ထိုင်းဖက်ကတရားမဝင်ဝရောက်လာသူတွေကြောင့်ပြည်တွင်းပိုကူစက်မှုတွေမြင့်တက်လာပါလေ။ဒီကနေ့လူ46ယောက်ပိုကူခံရတဲ့အတွက်အခုဆိုရင်ပိုကူသူစုစုပေါင်းက1,092ယောက်ရှိသွားပါပြီ။ကာယောဂါတိုက်ဖျက်ရေးအတွက်နိုင်ငံတကာအကူအညီတွေကိုလည်းလာအိုစ်နိုင်ငံကတောင်းခံထားပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့ပြည်မုံသတင်းစာထဲမှာလွန်ခဲ့တဲ့24နှစ်အတွင်းစစ်ဆေးမှု1,589ခုမှာပိုကူသူ9ယောက်တိုးစုစုပေါင်း 13,263 လို့ရေးထားပါတယ်။မြန်မာနိုင်ငံမြို့အတော်များများမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့မငြိမ်သက်မှုတွေအပြင်ကျန်းမာရေးဝန်ထမ်းတွေရဲ့ CDM အနာဖီဆိုင်ရေးလှုပ်ရှားမှုတွေကြောင့်ကိုဗစ်ဓာတ်ခွဲနမူနာယူစစ်ဆေးတာတွေကြည်ကြဲပြန့်ပြန့်မလုပ်နိုင်ပါဘူး။ဒါကြောင့်လဲမြန်မာနိုင်ငံမှာလက်ရှိထုတ်ပြန်တဲ့ကိုဗစ်ဓာတ်ခွဲအတီးဖြူချက်တွေဟာရောဂါဖြစ်ပေါင်းမှုပကတိအခြေအနေကိုထိဟမှုရှိမရှိမကြိမ်းသေးလားပါဘူး။တရုတ်နိုင်ငံလူဦးရေတိုးတက်မှုနှုန်းဟာဆယ်စုနှစ်တွေအတွင်းအနေဆုံးကိုရောက်သွားပါတယ်။2029ကုန်မှာတိုးလာတဲ့လူဦးရေ82တန်းကိုထည့်ပေါင်းလိုက်ရင်တနင်္ဂနွေလုံးမှာလူဦးရေစုစုပေါင်းကတန်ပေါင်း1,400ကျော်ရှိတယ်လို့တရုတ်သူကပြောပါတယ်။တိန်ထောင်ကလေးတယောက်နှုံးသာယူရမယ်ဆိုတော့တင်ကျက်တဲ့မူဝါဒတွေချမှတ်ခဲ့တဲ့1980ပြည့်လွန်နှစ်နောက်ပိုင်းဒါဟာလို့ရေတိုးတက်မှုအနည်းဆုံးဖြစ်တယ်လို့လည်းပြောပါရတယ်။2015ခုနှစ်မှာတော့အဲ့ဒီမူဝါဒတွေကိုအစိုးရကဖြေလျှော့ပေးခဲ့ပေမဲ့ကုန်ကြစရိတ်ကြီးမြင့်တာအိန်ထောင်ပြို့ဖို့ထက်အလုတ်ကိုင်းပေါ်လူတွေပိုးပြီးတော့အာယုံထားနေကြတာကြောင့်ကလေးမွေးဖွားမှုနှုန်းကပုံမှန်ကျဆင်းလာနေတာဖြစ်ပါတယ
်။ကိုကြောကြောသိနေနားလောင်တို့ကသတင်းတွေကိုတင်ပြပေးခဲ့ကြတာပါခင်ဗျာ။ View American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးတော့မှာမို့အရင်ဆုံးစစ်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေအကြောင်းကိုနဲ့စကြင်ပါတယ်။စစ်တပ်ကအာဏာသိမ်းထားတာရက်ပေါင်း100ပြည့်တဲ့နေ့မှာနိုင်ငံတော်ဝန်ဆန္ဒပြမှုတွေအရင်ရက်တွေကတည်းကပိုတိုးလာပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်သူတွေအရင်ရက်တွေကတည်းနည်းနည်းပုံများခဲ့ပေမဲ့အဖမ်းဆီးမရှိခဲ့ပါဘူး။ဒဝဲမြို့မှာတော့ဆန္ဒပြမဲ့လူငယ်14ဦးဖမ်းဆီးခံခဲ့ရပါတယ်။ရက်တရာအတွင်းတပ်တွေပြစ်ခတ်လို့တေဆုံးသူတွေအတွက်ကလေးမြို့မှာဆူတောင်းပွဲလုပ်ခဲ့ပါတယ်။အခုလိုဆေးရနာသိမ်းမှုရက်တရာပြည့်တဲ့နေ့နိုင်ငံတော်ဝန်ဆန္ဒပြမှုအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းထားတာရက်တရာပြည့်တဲ့ဒီကနေ့မှာပဲရန်ကုန်မြို့ထဲကမြို့နယ်တော်တော်များများမှာလူငယ်တွေဆန္ဒပြခဲ့ကြပါတယ်။ကြည်မနိုင်မြို့နယ်၊လှိုင်သာယာမြို့နယ်၊တာကေတာမြို့နယ်နဲ့တကူမြို့သစ်တောင်ပိုင်းမြို့နယ်တွေမှာလှုပ်ခဲကြတဲ့လျှက်ရပြက်တပိတ်တွေမှာလူငယ်တွေယာနဲ့ချီပြီးတော့ပူပေါင်းပါဝင်ခဲ့ကြတာပါ။မြန်မြန်ဆန်ဆန်လူစုဆန္ဒပြပြီးတော့အချိန်တိုတွင်းမှာပဲလူစုခွဲနိုင်ခဲ့ကြတဲ့ရန်ကုန်ကဆန္ဒပြပွဲတွေကဒီကနေ့မှာတော့အဖမ်းအဆီးမရှိခဲ့ပါဘူး။ဆန္ဒပြသူတွေရဲ့လုံခြုံရေးအခြေအနေကြောင့်ဒီရက်တရားပြေဆန္ဒပြပွဲအတွက်ကြိုတင်နှိုးဆော်တိုက်တွန်းတာတွေမလုပ်နိုင်ပေမဲ့ဒီကနေ့ဆန္ဒပြပွဲမှာလူပါဝင်မှုပုံများပြီးတော့အအောင်မြင်မြင်လူစုခွဲနိုင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါတယ်
။ဒီကနေ့ကတော့လူပေါင်း300လောက်ရှိတယ်ကျွန်တော်တို့ဒီဘက်ကတာကိတာဟာတော့လူပေါင်း150 200လောက်ရှိတယ်ကျွန်တော်တို့။နောက်ပြီးတော့ပြောကြတဲ့ဒါပဲ။ရက်တရာကြီးနဲ့ပတ်သက်ပြီးတော့အာရိုင်းရက်တရာအပြည့်ဆိုတော့အာနာ ခေါင်းကြီးကပါရလိုက်တယ်ဘာမှမရလိုက်ဘူးအဲ့လိုမျိုးကြားကြပါတယ်ဟောစာရေးလည်းရန်ကုန်စာရေးကြားတယ်အဲတော့ဒီတော့ဟောဆရာကရောသင်ကျန်းရန်ကုန်ကောင်းဆင်းတဲ့ရန်ကုန်သားတွေခေါင်းကြီးရဟုတ်ဒါညညာစနေရန်ကုန်တိုင်းတွေ့လို့မကြားကြဘူးဟုတ
်ဒီလိုမျိုးရန်ကုန်ကဆန္ဒပြတဲ့သူတွေအဖမ်းဆီးလွတ်ခဲ့ပေမဲ့တနင်္လာရီတိုင်းဒဝယ်မြို့မှာတော့လူငယ်14ဦးဖမ်းဆီးခံခဲ့ရပါတယ်မနေ့ပိုင်းဆန္ဒပြဖို့လူစုနေတော့မှာပဲစစ်တပ်ကအင်စည်းကားတွေနဲ့ရောက်လာပြီးတော့ရာဘာကြီးနဲ့ရောကြီးအစ်စ်တွေနဲ့ပါပစ်ခတ်ဖြိုခွဲခဲ့လို့မိန်းကလေးတဦးရာဘာကြီးထိမှန်ခဲ့ပါတယ်အသက်မပြည့်သေးတဲ့ကလေးတွေနဲ့အမျိုးသမီး10ဦးအပါအဝင်လူငယ်14ဦးဖမ်းဆီးခံခဲ့ရတယ်လို့အဲ့ဒီဖြိုခွဲမှုကိုကိုယ်တိုင်ကြုံခဲ့ရတဲ့ဆန္ဒပြလူငယ်တဦးက VOA ကိုပြောပြပါတယ်
ဖန်စီတဲ့ကသူကရိတ်နဲ့ဖန်စီတာလည်းရှိတယ်မှဒီလိုမျိုးလမ်းပေါ်မှာပြေးတဲ့သူကိုတော့ဒီလိုတနက်တွေပါနေပစ်ခတ်ပြီးတော့အဲဖန်စီရမှုတဲ့အခါမှာတနက်ပင်တွေပါနေဆူတာမျိုးရှိတယ်မှဘာပါကျင်းတဲ့လက်မုံမှာဆက်တည်ပြီးတော့ဇာန်ရတော့တူလို့ရှိတယ်ဒီဇာန်ရတဲ့သူလည်းအားဆန်နေရတယ်မှဇာန်ရတဲ့သူကအခုဆိုရင်သူကစစ်တပ်စေရုံမှာ၄ရောက်ရုံနေတယ်လို့ပြောတယ်မှတယောက်ကြလေးတယောက်ကတော့လက်အိမ်ကနေပြီးတော့တွေးထွက်နေတယ်လို့ပြောတယ်မိန်းကလေးတယောက်ကတော့လက်မုံမှာဆက်တည်ထားတဲ့ဇာန်ရတယ်လို့ပြောတယ်ဒီဘုံကတော့ရကြလေးနှစ်ယောက်နဲ့မင်းကြီးနှစ်ယောက်စစ်တပ်စီရင်ကိုရုံးနေတယ်လို့ပြောတယ်မှာ
ဒါကတော့ဒဝယ်မြို့ကအခြေအနေဖြစ်ပါတယ်ပျောက်ကြားတပိတ်ကိုအအောင်မြင်မြင်လုံနိုင်ခဲ့တဲ့သခိုင်းတိုင်းကလေးမြို့မှာတော့အာနာသိမ့်ပြီးရက်တရာအတွင်မှာကြာဆုံးခဲ့ရတဲ့သူရဲကောင်းတွေအတွက်မော်တော်ယာဉ်တွေကဟွန်းနေတီအော်အော်ဆွဲပြီးတော့ဂုံပြူတဲ့အစီအစဉ်နဲ့ဟော့ပြောင်းမှုတွေပါလုပ်ခဲ့တယ်လို့ကလေးမျိုးပင်မတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ
်အာနာသိမ့်ရက်တရာပြည်တွင်းမှာကြာဆုံးတဲ့သူရဲကောင်းတွေအတွက်ဒီဟွန်းတီမှာဒီတော်တော်ရေးဒီမှာအလေးပြုတဲ့အစီအစဉ်တော့ပြောပြတယ်ဒီတန်တာတော့ပုံမှန်တိုင်းပါပဲဟိုအင်အားတော့များတယ်ဗောနော်ခိုင်းနေတဲ့တော့ပုံများတယ
်အလားတူမန္တလေးဖားကတ်မုံရွာမကွေးနမောက်စတဲ့ဒေသတွေမှာလည်းမတရားတဲ့အမိတ်အာဏာတွေဖီဆန်ကြဖို့စစ်ကြုံပညာရေးအလိုမရှိစတဲ့ကြွေးကြော်သံတွေနဲ့လူတွေရာနဲ့ချီပြီးတော့လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်ဒါအပြင်မြင်းချံညောင်ဦးကြောင်မဲပကံဆင့်ကိုင်းမော်လမြိုင်ပေါင်ရင်းမပင်နဲ့ရေဦးမျိုးတွေမှာလည်းဆိုင်ကယ်တပိတ်လူမဲတပိတ်အာယုံဥတပိတ်နဲ့ညတပိတ်တွေဆင်နွှဲကြပါတယ်အခုလိုမျိုးနိုင်ငံတော်ဝန်ဆန္ဒပြမှုတွေလုံးနေချိန်မှာပဲရန်ကုန်တိုင်းတွင်တေးမြို့နယ်ကဇီးပြူကုန်းရွာမှာတော့စစ်တပ်ကနေနေတဲ့အထိဝင်ရောက်ရှာဖွေတာတွေလုပ်လို့ရွာသားတွေထွက်ပြေးနေကြရပါတယ်ဇီးပြူကုန်းရွာအုတ်ချုံရည်မှုရုံကလက်ဖက်ရည်ဆိုင်ကိုမီးရှို့လို့ဆိုပြီးဖမ်းဆီးဖို့စစ်ကား၅စီးနဲ့ရောက်လာပြီးမတင်ကားသူတွေကိုလိုက်ရှာနေတာလို့ရွာသားတွေကပြောပါတယ်အခုလိုဆီယနာသိမ်းပြီးချိန်ကနေစလို့စစ်တပ်ဘက်ကဆန္ဒပြတဲ့သူတွေနောက်သူတို့မတင်ကြတဲ့သူပြည်သူတွေအပေါ်မှာအင်အားသုံးပြီးတော့ပြစ်ခတ်ရှာဖွေဖမ်းဆီးမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မဆုမုံပြောပြပေးကြတာပါခင်ဗျ။အခုဆက်ပြီးတော့စစ်ကောင်စီတပ်တွေနဲ့ဒေသခံလူမျိုးရေးတပ်ဖွဲ့တွေအကြားကတိုက်ပွဲတွေအကြောင်းကိုပြောပြပါမယ်။မန္တလေးတိုင်းမြင်းကြံမြို့အနီးကတလုတ်ကျေးရွာမှာစစ်တပ်နဲ့ဒေသခံတွေအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့လို့ရွာသားနှစ်ယောက်ကြီးထိမှန်ခဲ့ပါတယ်။စကိုင်းတိုင်းဒဇယ်မြို့နဲ့ကလေးဝါမြို့ကြားမှာလည်းမနေ့ညပိုင်းကစစ်တပ်နဲ့ကြေးရွာသားတွေအပြစ်ခတ်တွေရှိခဲ့ပါတယ်အခုလိုစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေအပြန်အလှန်ပြစ်ခတ်နေတဲ့နောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညိုကပြောပြပါမယ်ခင်ဗျာ
မြင်းချက်မြို့အနီးကတလုတ်ကြေးရွာကိုဒီနေ့နေ့လယ်ပိုင်းကစစ်တပ်ကနေအင်အားအများပြားနဲ့ရောက်လာတဲ့အတွက်ကြေးရွာသားတွေအပြင်မြင်းညံခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြန်လည်ခုခံတိုက်ခိုက်လို့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်ကြေးရွာသားတွေနဲ့ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကတိုက်ခိုက်လို့စစ်တပ်ဘက်ကတဦးသေဆုံးပြီးတော့နှစ်ဦးဒဏ်ရာခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ကြေးရွာသားတွေဘက်ကလည်းကြီးစံထိမှန်ဒဏ်ရာရတာတွေရှိခဲ့ပါတယ်ဒီကနေ့နှစ်ဖက်ပြစ်ခတ်တဲ့အခြေအနေနဲ့ပတ်သက်လို့မြင်းညာခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တူကခုလို view ကိုပြောပါတယ
်အပိုင်စီစဉ်ပြီးမှအခုကအလုံးမျိုးကိုဖြိုးမှာဗျကျွန်တော်တို့တနာယီကလေးကအလုံးမျိုးကိုထွက်ဖို့အဲတော့ GDC နားမှာတို့အင်အားတွေပြင်ဆင်နေတာကျွန်တော်တို့ပြည်သူလူထုကလည်းသိတယ်ပြည်သူလူထုကလည်းကိုယ်မှရှိတဲ့လက်လက်နဲ့တော့စောင့်ဆိုင်နေရပဲတို့လာလာဟုတ်အဲသူတို့လာတဲ့အချိန်မှာဒီလူတို့ကသူတို့မထင်မှာပဲနဲ့ဒူမီနဲ့ပြစ်ချရတာသူတို့ဘက်ကတယောက်တည်သွားပြီးတော့နှစ်ယောက်တန်ရာရသွားတယ်။ရွာသားတွေဘက်ကရွာသားတွေဘက်ကတော့ခုချိန်ကြီးနှစ်ယောက်တန်ရာရထားတယ်ဗျလက်မှန်နှစ်ယောက်လုံးကလက်မှန်လားတယောက်ကတော့လက်အသားကိုပေါက်ထွက်တာတယောက်ကတော့အကျိုးကိုပေါက်ထွက်တာတယောက်ကတော့အကျိုးသိအကောင်းအသက်အန္တရာယ်အသက်အန္တရာယ်တော့အစိုးရရပါဘူး။ဒါပေမဲ့လို့လက်အကောင်းပကတိပြန်ပြစ်ဖို့တော့မလွယ်ဘူးလို့ကမန်းပါတော့အင်းအားဒီနောက်ထပ်ဂျာနဲ့ချီတော့ဖြည့်လာပါလေဗျအင်းလားဒီပေါက်ထွက်တာရသားတွေဘက်ကပြင်ပြီးတော့တူကြီးပေါ့ဗျာကျွန်တော်တို့ KNG ကတပ်ဖွဲ့တွေကလည်း KNG ကတပ်ဖွဲ့တပ်ဖွဲ့တွေလည်းရောက်ရှိနေတဲ့လောက်ရောက်ရှိနေပြီဗျာ
တလုတ်ရွာမှာ KIN ပြည်သူတပ်ဖွဲ့တွေရောက်ရှိနေတဲ့ဆိုတဲ့သတင်းကြောင့်စစ်တပ်ကလည်းရောက်ဖမ်းဆီးဖို့ကြိုးစားစဉ်ဒေသခံကာကွယ်ရေးတပ်တွေကကြိုတင်စောင့်စားပြီးတော့တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် တခါဒီစကိုင်းတိုင်းဒဇယ်မြို့နဲ့ကလေးဝမြို့ကြားမှာမနေ့မေလ10ရက်နေ့ညနေပိုင်းကရွာသားတွေနဲ့စစ်တပ်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့စစ်တပ်ဘက်က3ဦးသေဆုံး6ဦးလောက်ဒဏ်ရာရတယ်လို့ဒေသခံတွေကပြောပါတယ်ပစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်စစ်တပ်ဘက်ကစစ်ရင်အားဖြည့်တင်းထားတယ်လို့ဒေသခံတွေကပြောပါတယ
်ဟုတ်ကဲ့မနေ့ကနေ့လယ်လောက်ကဟွာပေါ့ကျွန်တော်မဟာမြန်ဖျားကိုသွားပြီးထောင်သားတွေပို့လာပို့တော့သူတို့စစ်တပ်ကလည်းဝိုင်းပြီးတော့လိုက်ရောက်လာဆမှာပဲသူကအသွားမှာဟွာပေါ့သွားရင်ဘယ်သူမှရွာထဲကိုလည်းနည်းနည်းဝင်သွားတယ်နောက်ဒီနားမှာရှိတဲ့ဆိုင်ကျမားတွေလည်းနည်းနည်းလေးသူတို့ဒီကောင်းတယ်လို့ကြားတာပြည်ရပါဘူးနော်အဲ့လိုပြီးတော့အပြန်ကြတော့သူတို့ကအဲ့ရွာထဲမှာလည်းတနတ်တွေပါကြီးဖောက်သွားတယ်ဖောက်သွားသူတို့ကအပြန်ကြတော့ဒီလူရချမယ်ဆိုပြီးတော့နည်းနည်းစောင့်လိုက်တဲ့အချိန်မှာသူတို့ပြန်လာတော့အဲ့လိုဖြစ်ကြပါလို့ပြည်ရတယ်ညနေရောင်းလေးမှာဖြစ်တာသူတို့ဘက်ကနေလာတော့၃ရောက်တယ်ဒါညာရရာ၆ရောက်ဒီဘက်ကတော့ဘာမှအထင်ကျမရှိဘူးအခုကတော့နေနေ၅ရင်းရဲ့တော့ကတော့ဒီရှိစီးသွားတာအဲ့ဒီ
မြန်မာစစ်ကောင်စီရဲ့အကူအညီထုတ်ပြန်ချက်သတင်းထဲမှာတော့မေလ10ရက်နေ့ကဖြစ်တဲ့ဒဇယ်ရေးခင်းကြောင့်လူညွန့်တပ်ဖွဲ့ဝင်2ဦးသေဆုံးပြီးတော့3ဦးဒဏ်ရာရှိခဲ့တယ်လို့ဖော်ပြခဲ့ပါတယ်။စကိုင်းတိုင်းကဒဇယ်မြို့ဟာစစ်ကောင်စီအာဏာသိမ်းတာကိုလူသိမ်းချီပါဝင်ဆန့်ကျင်ဆန္ဒပြတဲ့မြို့တစ်မြို့ဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလ9ရက်ကစစ်ကောင်စီအာဏာသိမ်းတာဆန့်ကျင်ဆန္ဒထုတ်ဖော်သူတွေကိုစစ်တပ်ကပြစ်တာကြောင့်ဒေသခံတွေကလက်လုံတူမီတနက်တွေနဲ့ပြန်လည်ခုခံခဲ့ပြီးတော့အပြန်အလှန်ပြစ်ခတ်မှုအတွင်းမှာဒေသခံတွေဘက်က11ဦးထိသေဆုံးခဲ့မှုပါတယ်ခင်ဗျာ။
ကိုတန်းညုံပြောပြကြတာပါခင်ဗျာခုဆက်ပြီးတော့ဆီယနာတင်ပြတဲ့နောက်ပိုင်းကုံစင်းတို့နေတည်တက်လာနေတဲ့အကြောင်းကိုလည်းပြောပြချင်ပါလေမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာရက်ပေါင်း100ပြည့်ချိန်မှာရွှေဈေး73စီစီနဲ့ဒေါ်လာဈေးနှုန်းတွေအဆမတန်မြင့်တက်နေပါတယ်ရွှေဈေးဆိုရင်အခေါက်ရွှေတစ်ကျပ်သားကို16,400ကျော်အထိဖြစ်နေပါတယ်73စီစီကလည်းဖေဖော်ဝါရီလ1ရက်မှတန်ခင်ကတဲ့2ဆလောက်ကိုတက်နေပါတယ်ဒီလိုအဆမတန်ဈေးနှုန်းတွေတက်လာတာကပြည်သူတွေအပေါ်မှာရောဘလောက်အထိရက်ခတ်မှုတွေရှိခဲ့ပါသလဲဒီအကြောင်းရန်ကုန်ကပြပို့တဲ့သတင်းအပြည့်အစုံကိုတော့ကိုခမောင်စိုးမင်းကပြောပြပါမယ်ခင်ဗျာ
ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးနောက်ပိုင်းစီးပွားရေးပညာရေးကျန်းမာရေးကဏ္ဍအသီးသီးမှာမတည်မငြိမ်မှုတွေဖြစ်ပေါ်လာပြီးအခြေခံလူသုံးကုန်တွေနဲ့အတူရွှေဈေးဒေါ်လာဈေးနဲ့လောင်စာဆီဈေးတွေအဆမတန်တက်လာပါတယ်စစ်တပ်အာဏာမသိမ်းခင်က73စီတလီတာကို7,500ဝန်းကျင်လောက်ပဲရှိပေမဲ့ဒီနေ့မေလ17ရက်အော့ပတိန်92တလီတာကို965ကျပ်ဈေးဖြစ်နေပါတယ်95ဆိုရင်1050ကျပ်ဈေးရှိပါတယ်ကုန်စည်ပို့ဆောင်ရေးကဏ္ဍမှာမရှိမဖြစ်လိုအပ်တဲ့73စီဈေးနှုန်းတက်သွားတဲ့အတွက်အထွေထွေကုန်စည်နှုန်းတက်လာတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအနှံ့ကုန်စည်ပို့ဆောင်ပေးနေတဲ့တောင်ပေါ်သားကုန်စည်ပို့ဆောင်ရေးလုပ်ငန်းကပူမန်အေးကလောင်စာဆီဈေးတက်လာလို့လုပ်ငန်းအဆင်မပြေဘူးလို့အခုလိုပြောပါတယ
်စီဈေးတော်တော်တက်သွားပြီးတော့မကိုက်တာတော့တော်တော်မကိုက်မပြန်ဘူးပေါ့နော်ဒီရလေအလုံးအစင်ပြောင်းလှုပ်တာရုံအောင်လည်းလှုပ်နေကြတာကားကဈေးနှုန်းလည်းတိုးကောက်လို့လည်းမရဘူးဒီကုန်စီဈေးနှုန်းကိုလည်းတိုးပြီးတော့တောင်းလို့မရဘူးပေါ့နော်ဒီလိုပဲမေးပြီးတော့လှုပ်နေရတဲ့သဘောမျိုး
စစ်ကောင်စီအာဏာယူထားတဲ့3လအတွင်းမှာအစိုးရပုဂ္ဂလိကလုပ်ငန်းတွေရပ်ဆိုင်နေပြီးနိုင်ငံစီးပွားရေးလည်းနှစ်30အတွင်းအကြီးအကျယ်ထိခိုက်နေတယ်လို့ကမ္ဘာ့ဘဏ်ရဲ့မြမစီးပွားရေးနောက်ဆုံးသုံးသပ်ချက်မှာဖော်ပြထားပါတယ်အခြေအနေမတည်မငြိမ်ဖြစ်နေတာနဲ့အတူမြန်မာကျပ်ငွေတန်ဖိုးလဲတောက်လျှောက်ကျဆင်းလာပါတယ်ဒီနေ့ဆိုငွေလဲနှုန်းကပြင်ပငွေလဲကောင်တာတွေမှာအမေရိကန်ဒေါ်လာကိုကျပ်1,680အထိရှိနေပါတယ်အမေရိကန်ဒေါ်လာနဲ့ချိတ်ဆက်ထားတဲ့လုပ်ငန်းအလုံးမတည်ငြိမ်တဲ့အခြေအနေမျိုးရောက်နေတယ်လို့မြန်မာနိုင်ငံတိုင်းရင်းသားလုပ်ငန်းရှင်များအသင်းတွဲဖက်အတွင်ရည်မှုဒေါက်တာအောင်ရဲစောကပြောပါတယ
်ဟိုတော်တော်ကြီးလဲစဉ်းစားမှုတွေများလာတယ်ဟိုဒေါ်လာဈေးကလည်းအနည်းငယ်ကိုဥတည်နေတဲ့အတွက်မြန်မာငွေတန်ဖိုးအများကြီးကျော့လာတယ်ပေါ့နော်ဒီလိုကသတိမနဲ့ဝယ်လို့ရတဲ့ဟာအခုက3,500မှဝယ်လို့ရမှာအဲ့လိုမျိုးတွေဖြစ်လာတာပေါ့နော်ဒီပစ္စည်းလေးတွေမကောက်ဘူး logistics ဘိုင်းနဲ့ပတ်သက်ပြီးတော့လုံနေကြတဲ့အပိုင်းတော်တော်များများလည်းနိုင်ငံခြားငွေတွေကျက်ကြီးရတာဖြစ်တဲ့အပေါ်မှာလည်းနိုင်ငံခြားငွေတန်ဖိုးတွေညှင့်လာပြီးတော့မြန်မာငွေတန်ဖိုးကျလာတဲ့အတွက်ကြောင့်ဒီဘိုင်းမှာလည်းဈေးတွေအလုံးကမကမရှိလာတဲ့အပိုင်းတွေတော့အများကြီးရှိလာတယ်ဗ
ျစီဈေးဒေါ်လာဈေးတာမကရွှေဈေးကလည်းအခောက်ရွှေတစ်ကျပ်သားကိုကျပ်16သိန်းကျော်သွားပါပြီဒီနေ့ပေါက်ဈေးဆိုရင်ရန်ကုန်မှာတစ်ကျပ်သားကို16,400ကျပ်ဈေးရှိပါတယ်။ဒါက9ရက်အတွင်းကျပ်2သိန်းခုန်ပြီးတက်သွားတာပါ။ဗန်ထဲမှာငွေမထားကျင်သူတွေရွှေဝယ်စုနေကြတဲ့အတွက်အခုလိုရွှေဈေးတက်လာတာဖြစ်ပါတယ်။ဒါပေမဲ့အခြေခံလူတန်းစားတွေအတွက်က ရွှေဝဲစုဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေကိုရောက်နေတယ်လို့လိုင်းသားရအထက်ချုပ်စက်ယုံအလို့သမားတဦးကပြောပါတယ်
ရွှေဝဲတက်လဲပဲဒီအခြေအနေရတာပေါ့နော်စာဝတ်နေရေးအထင်ပြေဖို့ဒါအဓိကထားတာပေါ့နော်အဲ့ဒါတွေလည်းစုဖို့ဆိုတာမဖြစ်နိုင်သေးဘူးဒီအခြေအနေမှာအလုပ်ကံကြီးအဆင်ပြေဘူးအခုဆိုရင်တော့တော်တော်များများအလုပ်လက်မဲ့ဖြစ်တာများတယ်ပေါ့နော
်ဒေါ်လာဈေးနဲ့ဆက်သုံးစီဈေးတွေရေရှည်အဆမတန်ဖြစ်နေတာကစီးပွားရေးကျဆင်းဖို့တွန်းအားပေးနေတယ်လို့ဖြစ်သွားမယ်လို့စီးပွားရေးလေးလာသူတချို့ကသုံးသပ်နေပါတယ်။မြန်မာပြည်မှာစီးပွားရေးပြန်လည်လည်ပတ်လာအောင်အင်တာနက်တွေပြန်ဖွင့်ပေးဖို့ဗန်လုပ်ငန်းတွေအဆင်ပြေချောမွေ့အောင်လုပ်ပေးဖို့နဲ့စန္ဒပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းတာတွေရပ်ဖို့လိုအပ်တယ်လို့ကဘာဘန်ကမတ်လ26ရက်နေ့ကသတိပေးပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုခမောင်စုံမင်းပြောပြခဲ့တာပါခင်ဗျာ။မကြခင်မှာကွယ်လွန်သူကဗျာဆရာခက်တီရဲ့ဇနီးနဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးသွားဖို့ရှိပါတယ်။အခုတော့ကချင်ပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေကိုပြောပြပါမယ်။ကချင်ပြည်နယ်မြစ်ကြီးနားဗမော်ကားလမ်းကိုအပေါ်စီးကနေရာယူထားတဲ့အလော်ဘွန်တပ်စခန်းကိုစစ်တပ်ကဒီကနေ့စတင်ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တချိန်ထဲမှာပဲမန်စီမြို့အနီးကစစ်တပ်စခန်းတွေကိုကချင်လက်နက်ကိုင် KNA ကဝင်ရောက်တိုက်ခိုက်တာတွေရှိသလိုရွှေကူမြို့အနီးမှာလည်းစစ်ရေးရင်ကိုပစ်ခတ်တာတွေရှိပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲဖြစ်ပွားမှုသတင်းကိုတော့ကိုညင်းညောင်းကပြောပြပေးပါမယ်ခင်ဗျာ
။ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကအလော်ဘွန်တောင်ကုန်းနဲ့ဆက်ဆက်နေတဲ့microwave စခန်းကုန်းဒေတာအခေါ်ဆလောင်းကုန်းကိုစစ်တပ်ကပြီးခဲ့တဲ့တောက်ကြာနေ့ကသိမ်းယူခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အလွန်မွန်တောင်ကြီးမှာစစ်တပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေစတင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်တပ်ကလေကြောင်းကပါတိုက်ခိုက်နေတယ်လို့မိုးမောက်ဒေတာကန်တူက VOA ကိုပြောပါတယ
်ဒီနေ့မနေ့ကိုထံရဟိုဘက်တောင်ချီဘက်မှာပြစ်နေပြီဒီကျော်မပို့စမလာခုနတို့လေရင်ပြန်နေစင်းနဲ့ပုံးရှာကြည့်တော့တယ်နှစ်ခေါက်မှကြည့်တော့တယ်ဒီတော့ဖုန်းရနေဒီနေလန်းချပေါ့အဲ့အလို့တော့တောင်းချင်းချင်မှာပြင်းနေကြတယ်ခဏတော့လည်းတောင်းချလာအဲ့လည်းနဲ့ကြီးရောဟိုလည်းနဲ့တေးရီရောမနေ့ညကနေတော့မှအတန်ချနေရပြီအခုဒီဘက်ခါလောက်ကျတော့ပွဲရောတော့တော်တော်လေးတော့ကျန်းလာပ
ါအလွန်ပွန်တောင်းကုန်းကိုတိုက်ဖို့တပ်ဖက်ကစစ်အင်အားတွေဖြည့်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲသတင်းတွေထွက်လာခဲ့ပြီးဒီကနေ့စတင်ထိုးစစ်ဆင်တာပါအလွန်ပွန်တောင်းကုန်းစခန်းတိုက်ပွဲဖြစ်ပွားနေတဲ့အချိန်မှာပဲဗမော်မျိုးကိုတက်လာတဲ့စစ်ကူတင်မော့ကို KIA ကကြားဖြတ်တိုက်ခိုက်တာတွေရှိသလိုဗမော်မျိုးအနီးကမန်စီမျိုးရှိတက်မတော်တက်စခန်းတွေကိုပြစ်ခတ်တာတွေလည်းရှိနေပါတယ်။ရွှေကူမျိုးနယ်အတွင်းငါးပတ်ဝနဲ့ကြောက်တန်းအနီးမှာနှစ်ကြိမ်ပြစ်ခတ်ခံခဲ့ရကြောင်းရွှေကူမျိုးကန်တူကပြောပါတယ
်။ငါးပတ်ဝနားမှာပြစ်တယ်၊ခြင်းခမ်းတရားနာမှာရပ်ထားတယ်လို့တော့ကြားတယ်။တောင်ကြီးမှာပြစ်ခတ်တဲ့ပေါတန်ဆက်ဆံတာဟိုဘဝနာနေစားပြတဲ့ငါးပတ်ဝပြီးတော့တောင်တွင်းနားမှာပြစ်ခတ်တယ်လို့ကြားတယ်ရေနော်
။အဲ့ဒီတင်မောပေါ်မှာလက်နက်ခဲရဲနဲ့စီးရိတ်ခါတွေတဲဆောင်လာကြောင်းနဲ့ဒီနေ့ပြစ်ခတ်မှုမှာစစ်သားနဲ့ရဲသားအချို့ထိခိုက်ဒဏ်ရာရှိခဲ့တဲ့အကြောင်းဒေသခံတချို့ကပြောဆိုခဲ့ပေမဲ့တီးခြားအတည်ပြုချက်တော့မရသေးပါဘူးလက်ရှိပြစ်ခတ်ခံခဲ့ရတဲ့ပေါက်တန်းတင်မောဟာမေလ6ရက်နေ့ကရွှေကူမြို့အောက်ဖက်ကြောက်ကြီးရွာအနီးမှာပြစ်ခတ်ခံခဲ့ရတဲ့တင်မောဖြစ်ပြီးတော့ဒီကနေ့မနက်4နာရီလောက်ကရွှေကူမြို့ကနေဗမော်ကိုဆန်တက်ချိန်ဒုတိယမြင်းချင်းမှာပြစ်ခတ်ခံခဲ့ရတာပါမေလ6ရက်နေ့ကလည်းရွှေကူမြို့မှာတင်မောစိတ်တရားနဲ့ဆာယဖယုံမှာဘုံပေါက်ကွဲခဲ့ပြီးဆာယဖယုံအနီးအုတ်တိုင်း3ခန်းလောက်ပျက်စီးခဲ့ပါတယ်အခုလိုမုံမောက်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေသလိုမန်စီမြို့နယ်အတွင်းမှာလည်းတက်မရော်နဲ့ KIA အကြားဒီကနေ့မနက်9နာရီလောက်ကတိုက်ပွဲဖြစ်ခဲ့ပါတယ်။မန်စီမြို့နယ်6မိုင်အကွာကမန်ဒီယန်ရွာမှာနေကင်းပိုင်းအထိပြစ်ခတ်တံတွေကြားနေရတဲ့အကြောင်းမန်စီမြို့ကံကပြောပါတယ
်။မန်စီမှာတော့အတားတော့မြေသောက်တော့မြေတော့အခုရင်းမြေတော့ပဲ။မြို့ကနေ9မိုင်6မိုင်တော့ဝဲရဲဟိုမြောင်ရံဘက်မှာဖြစ်တာဒီနေ့ပါနေတယ်ပိုင်ရင်ရှိတယ်အမှန်တော့ပိုင်ရင်ရှိတယ်တောင်ပြအမှန်ရှိတယ်မြတ်စွာဘုရားရှင်ကအဲ့အခါကနေတောက်ဆောက်ရှိနေတယ်လေဘုရားတောင်ကြီးရဲ့ဘာရောဘုရားကြီးရဲ့အဲ့နည်းပဲတောက
်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်မန်စီမြို့ကန်တွေဟာမိမိနေအိမ်ကကရုံချင်းတွေမှာပဲပုန်းခိုနေကြရပါတယ်မေလ၄ရက်နေ့ကလည်း KIA ကမန်စီမြို့မှာရဲစခန်းကိုဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ရဲမှူးတဦးသေဆုံးခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေတွေကိုမေးမြန်းနိုင်ဖို့KIA ကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတော့မိုးမောင်းမြို့နယ်အလွန်ပုံစခန်းမှာတိုက်ပွဲပြင်းထန်လာနိုင်ကြောင်း KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကခန့်မှန်းထားပါတယ်တမ်မရော့ဘက်ကမေလ၈ရက်နေ့ကဆလောင်းကုန်းခေါ်မိုက်ခရိုဝေ့တောင်ကုန်းကိုတင်းယူခဲ့ကြောင်းသတင်းဖော်ပြခဲ့သလိုမိုးညင်းနဲ့မော်ဟန်ကျေးရွာတွေမှာ KIA ကအရက်သားတွေကိုပြစ်ခတ်တာတွေရှိသလိုမော်ဟန်မှာအရက်သား2ဦးသေဆုံးခဲ့တယ်လို့မေလ၁၀ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညင်းညံပြောပြပေးခဲ့တာပါခင်ဗျာ ခုတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးထားစဉ်ကွယ်လွန်သွားခဲ့တဲ့ကဗျာဆရာခက်တီရဲ့ဇနီးနဲ့ဆက်သွယ်မေးမြန်းထားတာကိုပြောပြပါမယ်။ကဗျာဆရာခက်တီဟာတပ်တည်အထောက်အထားမရှိဘဲအင်အားအလွန်ကျွံတုံဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့အပြင်သူ့ရဲ့ရုပ်အလောင်းကိုပြန်ရချိန်မှာပြင်းထန်လာတဲ့ညှဉ်းပန်းနှိပ်စက်တဲ့ဒဏ်ရာဒဏ်ကျဲအများအပြားကိုတွေ့ခဲ့ရတယ်လို့ဇနီးဖြစ်သူမချော့စုက VOA ကိုပြောပါတယ်။ရွှေဘိုကဇနီးဖြစ်သူရဲ့မိဘတွေအိမ်ကိုရောက်နေချင်းကဗျာဆရာခက်တီကိုမလ၈ရက်နေ့ညနောက်ပိုင်းမှာအာနာဘိုင်ကဖမ်းဆီးခေါ်ဆောင်သွားပြီးနောက်နေ့မနေ့မှာသူ့ရဲ့ရုပ်အလောင်းကိုပဲပြန်ရခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်လို့ဇနီးဖြစ်သူမချော့စုကိုမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။မချော့စုရဲ့ခင်ပွန်းကဗျာဆရာကိုခက်တီတည်ဆုံးခဲ့တဲ့ဖြစ်ရပ်မှာဖန်စီချိန်24နာရီအတွင်းသူဘလို့ဖြစ်သွားတယ်လဲဆိုတာကိုပြောပြပါရှင်
။ဆီရနေက10နာရီလောက်မှာအဲစကအေးရခိုင်နေပေါ့နော်။သူလာခေါ်ရရှင်။ခေါ်တော့ကျမရဲ့ကျမခဲအိုရဲ့ကျမခင်မွန်ကိုခက်ပြီ။၃ရက်ခေါ်သွားတယ်။ခေါ်သွားပြီးတော့ခန့်ရောက်တော့ကျမတို့တနေရာပြီပေါ့။ကြောက်ချင်းတပုံဒီပါရိုက်ပြီးတော့ခတ်ကြတော့ကျမတို့တနေရာမှာစစ်တယ်။ကျမခဲအိုတနေရာမေးတယ်ကိုခက်ပြီးတော့တနေရာကိုခေါ်သွားပြီးမေးတယ်။မေးပြီးခဏကလေးခေါ်တော့တာပေါ့နော်။နောက်နေ့စနေနေ့ကျော်17နောက်ထင်ပါရဲ့စမအောင်ခေါ်အပြင်ခေါ်ပြီးတော့ရေးစာရှိလို့ရတော့ဟုတ်ကဲ့ဆိုကျွန်မကျွန်မအောင်စမိမယ်လို့ထင်တာ။ဒါပေမဲ့အဲ့အရာရှိရကျတော့ကိုစောထွန်းအားဖြင့်သူ့ရဲ့အမိနာမည်ကြီးကကိုစောထွန်း။ကိုစောထွန်းကမုံရဆေးရုံရောက်သွားပြီးတဲ့။ဟိုမှာဆေးရုံရောက်သွားပြီးဆိုကျွန်မစီးရပါလေကုလို့ရအောင်မယ်လို့ထင်တာ။ကျိုးရုံကန်ရုံလောက်လို့ထင်တာ။ဒါပေမဲ့အာမောင်ရသွားမယ်ဆိုပြီးခါသူတို့ကားနဲ့ထွက်လိုက်တယ်ရင်းနဲ့ကျမတယောက်တည်းခေါ်ပြီးတော့ကျမအဲ့ဆေးရုံသွားလို့ရအောင်မယ်ခင်လို့ကိုယ်စားလေးပါလေယူပြစေဆူမနီရောနေတယ်သွားလိုက်တော့အရင်မူလာနေနဲ့မူလာတော့မသိသိနေဆိုရင်တော့သူ့တိုင်းနဲ့သူ့ကံပဲပေါ့နော်အဲ့လိုမျိုးကြွလိုက်တော့ကျမရင်းနဲ့လန့်တော့လန့်ပါလေဟုတ်ပါမလားဆိုခရီးသူ့ပြီးတော့ခရီးခိုက်ဆိုပြီးလိုက်သွားလိုက်တာကိုယ်လည်းရောက်ရောအခဏကမုံရဆဲဆေးရုံအဝိုင်းပန်နာလေးမှာကားတစ်စီးကလာကျူရဲ့ရှင်ရှေ့ကနေလမ်းပြပြီးတော့ကျမတို့ကျမလိုက်ပို့ရကားလေးကိုခေါ်သွားပြီးဆေးရုံလေးရောက်ရောကိုခက်ပြီးအခဏကိုထိုးရအောင်လို့လက်မထိုးပြပါလို့ကျမကိုလာခိုင်းတာလို့လာခိုင်းနေကိုခက်ပြီးတော့သူ့ဟာတို့တို့လည်းလုံထားတာနှစ်နာရီပြီးရှုပ်တကြမှာတော့ကျမချစ်ဘူးသူ့ဖေးလည်း26ရက်နေမှာပေးထားတာကိုယ်လည်းတူမေကိုကျမဘလို့ရင်ဆိုင်ရမှာလဲလို့တူမေကလည်းအမိုင်းညလုံးကမျက်မထွက်နိုင်လုံးဝအကဲဘာမှမမြင်ရတော့အဲ့လိုမေကိုကျမဘလို့ခင်ဆိုင်ရမှာလဲသူ့တောင်းကိုမေးလိုက်ကျမဘလို့ဖြေရမှာလဲသူတို့ခေါ်တော့ကလူကအကောင်းကြီးပြန်လာတော့မှဒီခန္ဓာကိုယ်ကြီးအပြေကိုကျမဟိုပေးသူတို့ပြောတဲ့ဘိုင်းလို့ပါလို့ဆိုတော့မလုံရပါဘူးရှင်ဘာလို့လဲဆိုတော့ကျမကိုယ်တိုင်ခိုင်းဆိုရင်တော့တွားကြည့်ပြန်လဲလာနေတာခုတင်းနှစ်လလုံးကသူဖင်နေမကောင်းလို့ကျမအဲ့မှာလိုက်နေတာ
အဲ့တော့အာနာပိုင်တွေကကိုခက်တီကိုလာပြီးတော့ဖမ်းဆီးချိန်မှာသူတို့ဆွဆွဲတယ်လို့ပေါ့နော်အထောက်ထားတွေရောတွေ့သွားလားရှင
်မတွေ့ပါဘူးရှင်ကျမအိမ်ကိုသူတို့ရှာကြပါလေရှင်ဘာထောက်ထားမှမရှိပါဘူးရှင်သူတို့ကကျမကိုရောက်ချင်ပါပြောလဲဆိုနှလုံးအဆိုးရှင်ပိတ်တယ်ဆိုလားနှလုံးတက်ပြီးသေးတယ်ဆိုလားမသိအောင်အဲ့မျိုးပြောတာမဖြစ်နိုင်ဘူးလို့သူတို့တတ်တာပဲနေမှာလို့အဲ့လောက်ထိအောင်ရဲဆက်ဆက်ရိုင်းနေစစ်ဒီမှာရလားကျွေးုံကယုံလေးတည်းရဲလို့မရဘူးလားဒီလောက်စီအသက်သေအောင်လုံးမရလားလို့ကျမတို့ကိုပြန်မေးလိုက်တယ
်အဲ့တော့သူ့ရုပ်လောင်းကိုမချောစုကြည့်လိုက်တဲ့အချိန်မှာတန်တရားဖြစ်เสียဘာတွေတွေ့ရလဲရှင
်ပလဲရောက်တော့ကျမကြည့်လိုက်တဲ့တန်ရတန်ကြီးတည်းလေးတကူလို့ရောက်ရမကောဘူးဖိုက်တဲ့ခွဲထားပြီးချုပ်ထားတာဒီမောင်ကနေစပြီးခွဲထားတာကြီးပဲကျမထင်တော့ကလေးဆိုင်တောက်လိုက်တယ်လို့ထင်တာပါပဲခေါင်းတွေကလည်းတောက်နေတာအဲ့ကျမပလဲရောက်တဲ့ဒီကောင်းမှသွေးမသိပ်သေးဘူးရှင်ဟုတ်ပါနဲ့နဲ့ဤရဲ့ပြီးတော့ရင်မမလည်းနံရိုးကျိုးထားတဲ့နဲ့သူအသားချူလို့ခါအဲ့သူရိုက်ရိုက်ထားတဲ့အရာကျန်နေခဲ့တာချင်းဝမ်းပိုက်မှနံရိုးနားလေးမှနောက်ပြီးပေါင်နေမှာလှန်ကြည့်လိုက်တော့လည်းပေါင်နေမှာမိဘူးနဲ့ကတ်ထားတယ်လို့အဲ့လိုမျိုးဟိုတန်များလေးအဲ့လိုအရာမျိုးပေါ့နော်တွေ့ရခြင်းလက်တရောခြေတော်ခြေတလုံးတွေရောတနေရာမှမကြံပါဘူးရှင်အကုန်လုံးရိုက်နှက်ထားတာဒီလိုရေးဆက်ဆက်တက်လို့လိုက်တာ
အဲ့တော့အခုလေဖမ်းသွားတဲ့သူ့ကိုဘယ်သူတွေဖမ်းသွားတယ်လဲနောက်ပြီးတော့အခုဒီကိစ္စမှာဘယ်သူတွေမှတာဝန်ရှိတယ်လဲရှင
်သူတို့ပြောတာကသူတို့ကြောတန်ကြားလိုက်တော့အဲဂျီဝမ်ဆိုတဲ့ဟာလည်းပါတယ်လို့ပြောတယ်ရှင်ဂျီဝမ်အစစ်တပ်ဘက်ကဘာရလဲတော့မသိဘူးအဲ့လိုဂျီဝမ်ဆိုတယ်လည်းပါလိုက်တယ်လို့ပြောတယ်ရှင်အယောက်တရာလောက်ရှိတယ်အမရဲ့လက်နက်တွေနဲ့ထိုးချိန်ထားကျမတို့ရောကျမမိသားစုကိုရောစစ်တပ်ရောရဲရောမှအများကြီးပဲဒီလိုမတရားလုပ်ခင်လို့ကျမတို့မှတိုင်းပြနေရလဲမရှိဘူး
လုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်ပြီးတည်ဆုံသွားခဲ့ရတဲ့ကဗျာဆရာခက်တီရဲ့ဇနီးမချော့စု VOA ကိုပြောပြသွားတာပါ။ကဗျာဆရာခက်တီရဲ့ဇာပနာကိုပလဲမြို့မှာမနေ့ကကျင်းပခဲ့ပြီးမြို့ကန်လူထုထောင်နဲ့ချီလိုက်ပါပို့ဆောင်ခဲ့ကြပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တော်မန်ဒူးစ်ကတော့ကဗျာဆရာခက်တီကွယ်လွန်ခဲ့တဲ့အတွက်မိသားစုနဲ့အတူဝမ်းနဲ့ချီကွယ်ရတဲ့အကြောင်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။သူတို့ကခေါင်းကိုပစ်တယ်တော်လန်ရေးကနှလုံးသားမှသာရှိတယ်ဆိုတာသူတို့မသိကြဘူးဆိုတော့ခက်တီရဲ့ကြပြားကိုကိုကာရင်တော်မင်ဒူးစ်ကရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရရှင်တို့အခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညအစီအစဉ်လေးဖြစ်ပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြအင်္ဂါညစကားဝိုင်းကိုတင်ပြပေးပါမယ်ဘန်လုံငန်းဟာအများပြည်သူရဲ့ယုံကြည်မှုအပေါ်မှာယက်တည်ရတာဖြစ်ပြီးအပြန်အလှန်အဖြစ်အများပြည်သူကိုလည်းမယုံရဘူးဆိုရင်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဘန်လုံငန်းအကြအတဲပြေလည်ဖို့ခက်လိမ့်မယ်လို့စီးပွားရေးပညာရှင်တဦးကသုံးသပ်ပါတယ်လုံငန်းရှင်တွေအနေနဲ့ဘန်ကနေငွေအလုံအလောက်ထုတ်လို့မရတဲ့အတွက်ဝန်ထမ်းတွေကိုလစာပေးဖို့ကိစ္စကအဓိကအခက်အခဲတရားဖြစ်နေတယ်လို့စီးပွားရေးလုံငန်းရှင်တဦးကလည်းပြောပါတယ်ဒါအပြင်ကုန်သွယ်ရေးဘက်မှကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်နေတယ်လို့လည်းပြောပါတယ်လက်ရှိဖြစ်နေတဲ့ဘန်နဲ့ငွေကြေးအကြအတဲအခြေအနေအရရနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်ဦးမင်းခင်စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းတို့နဲ့ကုကြော်ကြော်သိန်းကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
ဒေါက်မင်းခင်နဲ့ဇော်တော်ဆိုးထွန်း VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
မင်္ဂလာပ
ါမင်္ဂလာပါခင်ဗျာဆိုတော့ကျွန်တော်ဇော်မင်းခင်နဲ့ရေဆုံးဆက်လိုက်ချင်ပါတယ်ဇာကူကဘန်စနစ်အကျတဲလို့ပဲဆိုရမှာပေါ့နော် banking crisis ဖြစ်နေတယ်လို့ကျွန်တော်အဲ့လိုပဲကြံမြင်နာလဲပါတယ်ဆိုတော့ဘာကြောင့်ဒီအချိန်နေထိရောက်လာတာပါလဲဆရာအကြံမြင်နေရှင်းပြပါ
ကျွန်တော်တစ်ကနေစာမှာပေါ့ဖေဖော်ဝါရီတနေ့ဆရာနာတင်ပြီးတဲ့နောက်ပိုင်းမှာဟိုဘန်ဝန်ထမ်းနေဟိုသပိတ်မှောက်တယ်ပေါ့ CVM ဝင်နေပြောကြတာပေါ့အဲ့ဒါဖြစ်လာပြီးတဲ့နောက်ပိုင်းမှာဖေဖော်ဝါရီလလေနောက်ပိုင်းမှာတော့ဒီဟိုဘန်နေမလဲပတ်တော် ATM ကပဲလူတွေလူတွေငွေသားပေါ့နော်ငွေသားထုတ်တာတွေရှိတယ်ရှိတော့တန်စီပီငွေထုတ်ကြတယ်ပေါ့နော်လေပတ်ဖို့ကလေဘန်နေကလေပုဂ္ဂလိကဘန်နေရောဆွာဘန်ရောတသိက်တစ်ပိုင်းပဲလေနိုင်တယ်အချိန်လေးနည်းနည်းပဲလေနိုင်တယ်အဲ့လိုဖြစ်တော့ငွေသားလူတွေလူတဖြည်းဖြည်းများလာတာပေါ့နော်များလာတော့ကျွန်တော်တို့မလာတရက်နေ့မှာဘိုးဘန်ကပုဂ္ဂလိကငွေစင်းတွေရောကုမ္ပဏီငွေစင်းတွေရောအားလုံးကိုငွေသားထုတ်တာကိုကန့်တတ်လိုက်တယ်ဆိုတော့တကယ်တော့အဲ့ဒီကနေစသွားတာပေါ့ဗျာနော
်ဟုတ်ကဲ့ခင်ဗျာ
ဆိုတော့ဘိုင်းဖေဖော်ဝါရီလထဲမှာဟိုတလောက်ပြဿနာမကြီးပြီမဲ့လို့ဘိုးဘန်ကကန့်တတ်လိုက်တဲ့ခါကျတော့ဟိုလူတို့ဆိုရင်မှုက
လူတွေပုံလို့ဆိုရင်ကြတယ်ဟုတ်ကဲ့
ဟုတ်ကဲ့တက်သွားတော့အဲ့ဒီကနေတဖြည်းဖြည်းနဲ့ဟိုအချိန်ရလာတော့ဗျာနော
်ဟုတ်ကဲ့
အချိန်ရပြီးတော့အခုခုနကဘန်ကြက်တဲလို့ပြောရမယ့်အချိန်ကြီးရောက်လာတာ
ဟုတ်ကဲ့
ကြမ်းမြင်တော့လည်းပဲပြောရမှာပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဆရာတော်ဆိုတော့လက်ရှိအချိန်မှာဒါဒီလိုကြက်တဲဖြစ်တဲ့အချိန်မှာလူငယ်ရှင်တွေအနေနဲ့လည်းအတော်လေးကိုခက်ခဲနေရင်ဆိုင်ရမှာကတော့သိကြပါတယ်ဆိုတော့ဆရာတို့လူငယ်ရှင်တွေရင်ဆိုင်နေရတဲ့လက်ရှိအချိန်တွေအရရင်ဆိုင်နေရတဲ့အကြီးမားဆုံးအခက်အခဲဆိုရင်ဘာလို့ပြောမလဲဆရာ
ကျွန်တော်တို့ဒီအများစုပေါ့အထူးသဖြင့်တော့ထယ်ကျုပ်လုပ်ငန်းတွေပါပေါ့နော်ဝန်ထမ်းထောင်ချီရှိတဲ့လုပ်ငန်းတွေမှာသူကလစာပေးဖို့အတွက်အခက်အခဲဖြစ်တာ။သူကလကုန်းနဲ့ကလစာပေးဖို့ကြတော့အစိုးရအသက်မဲ့ချက်ကသူကတိတ်ခင်ရလို့ပြောတဲ့ခါလေသူတို့ပေးရမှာအင်းလေးကတော့ဖြစ်ဒီဟာအတွက်ကိုတလားတလားချင်းပြီးတော့ရှားရတာပေါ့နော်။အဲ့တော့ကျွန်တော်တို့တွေ့တယ်ပေါ့။အဝန်ထမ်းတွေလားလစာမပေးနိုင်ဘူးဆိုရင်လစာမှရတာကျွန်တော်တို့ဆီကနည်းတယ်။နှစ်သိန်းဝန်းကျင်လောက်ရကြတာ။ထယ်ကျုပ်လုပ်တယ
်။ဟုတ်ကဲ့။
အဲ့အရာဒီမှာသူတို့ကဒီလစာပေးတဲ့အခက်အခဲကတကယ်ကုလို့ဆိုဒီ bit issue တွေရှိတယ်ကျွန်တော်တို့ရဲ့ဒီလုပ်ငန်းရှင်တဲ့ဘန်ပူဘန်နဲ့ပြေဆုံးပွဲဒီအားမှာတော့အဓိကပြဿနာအသာထုတ်ဖို့အတွက်ခက်ခဲရနံပါတ်1ပြဿနာရှိနေတာ
ဟုတ်ကဲ့ခင်ဗျာ
နောက်ပြန်တဲ့ခက်ခဲရတော့အများကြီးပေါ့ဒါဝေကြီးလေပတ်မှုတုံနေတယ်ပဲကြောင့်မလို့လုပ်ငန်းတော်တော်များများလုပ်လို့မရအောင်ပေါ့နော်နောက်ဒုတိယချက်ကတော့ဘန်ရဲ့ function ကခေါင်းကပြောဆိုပေါ့နော်ဟိုကျွန်တော် fully function မဖြစ်သေးဘူးပေါ့နော်ဟိုကဆိုပါစို့ဒီ trade department မှာဆိုလည်းတိုင်းရောင်းဝေးပေးချေတဲ့ CDD ဟာမျိုးဒါအစင်မချောပွေပေါ့နော်။ဘာသမောသားရေဆိုတဲ့သူလာတာသူရဖို့အတွက်ခက်ခဲတယ်ပေါ့နော်။ဒါတွေရှိနေတာပေါ့နော်။အခုကခုနကငွေဝင်ဝင်ပေါ့။အရင်တော့ဆိုကျွန်တော်တို့ကတိုင်းရောင်းနေငွေလွှဲဝင်ဝင်တော့ကြီးမဲ့လို့မရှိတော့ကြီးလို့မရဘူး။ကျွန်တော်တို့မှန်းတာတော့ February 6ရက်နေ့ကနေစပြီးကြီးလို့မရဘူး။ဒီဘက် master ပုံတော့မှာပဲပြန်ပြီးတော့ကြီးလို့ရတယ်ဒါဖြစ်
။ဟုတ်ကဲ့။
ဒါကြောင့်လို့ပြောရရင်မှ နိုင်ငံသားနေကျွန်တော်တို့ဆိုတဲ့သူတို့စီကဝေဝင်မှကျွန်တော်တို့ဒီပါဘီအရုပ်ပေါ်လွတ်ပြရမှာဝေဝင်ဝင်ကြည့်လို့မရတဲ့အခါဥပဒေစကားများအောင
်
ပြောရတော့ဒီငွေရေးနဲ့ပတ်သက်ရင်တော့ဒီမှာတဲ့ဒါဟိုရိုက်ခတ်မှုတော့ဖြစ်သွားတ
ာဟုတ်ကဲ့ခင်ဗျာဆိုတော့ဆရာဦးမင်းကြီးဟိုဒီကာကတကယ်တကယ်တော့ဟို quick fix ပေါ့မြင်းမြန်ဆန်ဆန်ဖြေရှင်းနိုင်မဲ့အလားနီလန်းရယ်လို့တော့ကျွန်တော်တို့မသိပါဘူးကျွန်တော်ကလည်းကြွန့်ကျင်တင်ဖို့တော့ဆိုဆောင်မင်းကတိတ်မကြခင်ပြည်လည်မဲ့အလားအလားရှိပါရဲ့လားဆရာ
အချိန်တိုရင်ပြည်လည်မလားကြာမလားဘယ်လိုအချိန်ရောက်သွားမလဲဆိုရင်ကျွန်တော်တို့ဘာကြောင့်ဖြစ်ရလဲဆိုတဲ့ဇင်းမြေကိုကျွန်တော်တို့ကြည့်ဖို့ဆိုတော့တနေ့ရပဲသတင်းစာရှင်းလင်းမယ်မှာဘိုးဘန်ဒုက္ခဥဝင်းတော်ပြောသွားတဲ့စကားရှိတယ်ဒါကဟိုနိုင်ငံရေးတောင်နိုင်ငံရေးရဟိုဘန်ဒီကိုဘန်ဒီကငွေတွေထုတ်မယ်ဆိုလှုပ်ရှားမှုမျိုးဖြစ်လာလို့နိုင်ငံရေးရဖြစ်လာလို့ဟိုအခုလိုကန့်တရတယ်လို့ပြောသွားတယ်ဆိုတော့ကကျွန်တော်တို့ဖေဖော်ဝါရီတရနေ့အဲကိစ္စမှာကိုကဒီနိုင်ငံကြီးအချက်တဲကိုနော်ဥပဒေအကြောင်းအရဆိုပြီးတော့ရက်ခံတဲ့ကိစ္စပေါ့နော်အဲ့လိုရက်ခံတဲ့ကိစ္စနေပြီးတော့မှဟိုအပြက်ပြက်နဲ့နှာခေါင်းသွေးထွက်တယ်ဆိုတာမျိုးဖြစ်လာဆိုတော့နိုင်ငံကြီးကိစ္စကိုလက်အောက်ခံအကြောင်းနေဟိုသွားကင်ပြီးရှင်းတဲ့ကိစ္စအခုလေကျွန်တော်တို့နိုင်ငံကြီးအချက်တဲနိုင်ငံကြီးအရာတိုက်ခိုက်လာလို့နိုင်ငံကြီးပြဿနာဖြစ်လာလို့ဒါကိုခုနကဟလာဟိုလွတ်လပ်လွတ်လပ်လပ်ရက်တီပြီးတော့ဆောင်ရွက်ရမယ်ဆိုဘိုဟိုဘန်ကအခုလိုလှုပ်တယ်ခါကြတော့စောစောကိစ္စနေရသဘောတရားချင်းအတူတူပဲ
ဟုတ်ကဲ့
အတူတူပဲဆိုတော့အပြက်ပြက်ကနှာခေါင်းသွေးထွက်တာကထွက်ခဲ့ပြီဆိုတော့အခုကနှာခေါင်းသွေးထွက်ပြီးရင်နှလုံးရက်ဖို့ပဲနှလုံးသွေးရက်ဖို့နှလုံးသွေးပြက်ဖို့ပြဿနာဖြစ်လာ
ဟုတ်ကဲ့ခင်ဗျ
အဲ့လိုအခြေအနေရှိတယ်အဲ့တော့ပြက်တောင်ပြက်နေပြီလို့ပြောလို့ရတဲ့ခါကျတော့လုံးလဲကူကူပြည်လိမ့်မယ်လို့မြင်မှုကျွန်တော်မြင်တာ
။
တော့ဟိုအကြောင်းရင်းဈေးမြစ်တွေကိုမကင်တွင်နိုင်မင်းနဲ့ဘန်းဆိုတာကအများပြည်သူရဲ့ယုံကြည်မှုပေါ်မှာရက်တည်ရတာ။ဟ
ုတ်ကဲ့
။နော်အပြန်လန်အဖြစ်အများပြည်သူကိုမယုံရင်အများပြည်သူကမယုံဘူး။အများပြည်သူကိုလည်းမယုံဘူးဆိုရင်ကျွန်တော်ထင်တယ်ပြည်လည်ဖို့အရန်ခက်လိမ့်မယ်လို့ထင်တယ်။ဆိုတော့ဟိုအချိန်တူကိုပြင်မှာပြည်လဲမလားဆိုတော့ကမေကွန်ထုတ်ဖို့တော့တော်တော
်ခက်တယ်။တော်တော်ဆိုထွန်းရောဆရာဖြည့်ရှင်းဖို့နီလဲများလုပ်ငန်းရှင်တူအနေနဲ့မြင်သလားဆရာ
။အဲသူကတော့ဘာပဲဖြစ်ဖြစ်တော့ဒီရှင်းဖို့တော့စူးစမ်းအောင်ပေါ့နော်။ဟိုအောင်မြင်တယ်မအောင်မြင်တော့မဟုတ်ဘူး။ဒါရှိလားကျွန်တော်ပတ်ဝန်းကျင်နိုင်ငံမှာ2016လုံးမှာအိန္ဒိယနိုင်ငံပေါ့နော်။ဝန်ကြီးချုပ်မူဒီလက်ထက်မှာဝိဆက်ကူကြီးဖြတ်သိမ်းတာတွေ့တယ်ပေါ့။အဲ့အချိန်မှာကျွန်တော်လည်းအိန္ဒိယရောက်တော်တော့သူကဘာတွေ့လဲဆိုရင်ဟိုငွေလဲလို့မရအောင်နိုင်ငံကျွန်တော်တို့ကနိုင်ငံသားတော့$10ပဲလဲလို့ရတယ်အဲ့ဒါပူလဲလို့မရအောင်ပုံတော့ဘာဒါပဲဘာတွေ့လဲဆိုရင်သူတို့စီမှာ US set တွေကိုနော်ကစနစ်ကိုသူကစနစ်ပြင်ကျင့်တုံးတယ် website ဖြစ်ဖြစ်လည်းဖိဆိုင်မှာဖြစ်ဖြစ်ကွင်းရဆိုင်မှာဖြစ်ဖြစ်ကတ်ဆွဲလို့ရတယ်နောက်ဆုံးတရောင်းစားတော့မှာကတ်နဲ့ဟိုဆွဲ US set နဲ့လက်ခံနဲ့တွေ့တယ်ဒါသူတို့ကြားရတဲ့ဒါဖြည့်ရှင်းတဲ့နည်းပေါ့နော်ဟိုမှာလည်းအဲ့လိုပဲဝိဆက်ကိုကြော်လေးဖြစ်သွားတာသူကဒီနေ့ကြော်တော့ဖြည့်ရှင်းရတာဒါမျိုးပေါ့နော်ဟိုဒီလဲတော့မရှိဘူးလားဆိုတာနားမှာလို့ရှိ။နောက်ကျွန်တော်တရုတ်လိုဟာမျိုးဆိုလဲဒါအခုနိုင်ငံတကာမှာလည်းဆင်ကူပဲဖြစ်ဖြစ်တရုတ်ပဲဖြစ်ဖြစ်ကျွန်တော်ကငွေသားမသုံးတော့ကျွန်တော်ပြရတော့ဟိုဟို QR code ပြလို့နော်ဒီဒါဆိုဖုန်းနဲ့ပဲကျွန်တော်ငွေပေးချေမှုလုပ်တာသူရှိလက်ခံနဲ့ပေးချေတယ်ပေါ့။နောက်ငွေသားကတော့ကျွန်တော်ပြောသူပဲဟိုငွေသားပြန်ထုတ်မယ်ဆိုလဲခုနကတရားရုံးငွေသားထုတ်ဖို့ဆိုတော့မလွယ်ဘူးပေါ့နော်။သူရှိတဲ့ငွေပြန်ချက်ထုတ်ဖို့ကြတော့ခက်။အော်ချက်ထုတ်ဖို့ခက်ပဲဆိုဒါပေမဲ့လူတွေကငွေသုံးနေတာပေါ့အဓိကသုံးချက်နဲ့ဟာကိုဘလို့သုံးလို့ရမယ်နီလန်းတော့ရှားမယ်လို့ကျွန်တော်မြင်တာပေါ့နော
်။
အဲနောက်တစ်ချက်ကတော့ဒုတိယချက်ကတော့ခုနကကျွန်တော်ပြောသလိုပေါ့ဒီငွေတွေကအခုကမရှိတာပေါ့အပြင်မှာလဲနေရပေါ့။ဒီသုံးဆဲတဲ့ခုနကပြောတဲ့ဒီသူတွေနေနဲ့ပတ်စံထုတ်တယ်ထုတ်ပြီးတော့သူတို့ကလိုအပ်တဲ့စားသောက်ကုန်ဈေးဝါဓာတ်ဆီဒီဇယ်ဒါတွေဝယ်ကြတယ်ပေါ့။ဝယ်တဲ့ကဒီပတ်စံအားလုံးကဘယ်ရောက်လဲဆိုရင် corporate တွေမှာပြန်ရောက်နေတာ။နောက်တစ်ခါဒီ corporate တွေကတကယ် import လုပ်တဲ့နေရာမှာဒေါ်လာလိုတဲ့ခါကျတော့ကျွန်တော် export လုပ်တဲ့ဒီ exporter ဈေးကနေပြန်ဝယ်တာပေါ့။ဝယ်ကျွန်တော်တို့ outside မှာပန်ပါကျွန်တော်တို့ဝယ်ပေးလက်ခံယူကြတယ်။သူတို့ရုံးမှာကျွန်တော်တို့သွားယူတယ် company မှာယူတယ်။ပြီးရင်ကျွန်တော်တို့ဒီမှာတင်တာကျွန်တော်တို့ကလိုပဲ supplier တွေပြန်ပေးတယ်။အဲကျွန်တော်လက်ရှိကအရင်တော့ ban တွေလျှက်နေရတာနေ။ ban ရဲ့အပြင်မှာပေါ့ကျွန
်တော်ပြည်နဲ့
ပေါ့။လျှက်နေရ
သူက
သူတွေကဝယ်မရှိဘူးတော့မဟုတ်
ဘူး။ဝယ်မရှိတာတော့မဟုတ်ဘူး။တိုင်းပြည်မှာငွေရတော့ရှိတယ်။အဲ့ငွေက
ban စနစ်ထဲမှာမပါတော့ဖြစ်သွားတယ်။
ဟုတ်
ကျွန်တော် ban ထားလိုက်ရင်တူလို့ပြပါဆိုရလို့ကြောက်ဘူးကျွန်တော်အားလုံးကအပြင်းပါလဲဒါလည်းကျွန်တော်တို့နေမြင်တာမနေဘူးတရက်တရက်ကျွန်တော်နေဘီလန်ဟိုဘီလန်ပေါင်းပြားတော့လေတာလေကျွန်တော်စီကတမောဆိုရင် tempo export ပါလို့ရတာဟိုအကြမ်းမဲ့ဒီပေလာ33စီးကျွန်တော် tempo အဝင်တွေ့ရှိတယ်ဈေးကိုကျွန်တော်ကတန်1000လောက်ရှိရဆိုပြောချင်တာဒီငွေတွေဘယ်ရရနေတယ်ပေါ့ဒီဘာနေအစည်းမရတော့ငွေလိုတာပေါ့နော်အဲ့ကျွန်တော်တို့ကမြင်တာတော့အဲ့လိုပဲမြင်အဒီဟာတွေရောဒီထဲကိုလိုရောက်ပြန်ဆွဲထည့်ထည့်တော့ပြန်လဲပေါ့ခုနကပြောတဲ့လူတွေကတော့အပြည့်စီရောက်မယ်ကော်ပိုရိတ်ရဘန်တွေကိုထည့်မယ်လူတွေကပြန်အေဒီယန်ထုတ်မယ်ပြီးရင်အဲ့လိုပြန်လဲမှာပဲဒီ site ကပန်းပါပေါ့ဟု
တ်ကဲ့
ဒီဟာကဘယ်လိုလဲအောင်ပြန်လုပ်မလဲဆိုတော့ကျွန်တော်တို့မသိ
ဟုတ်အဲ့ဒါကဆောင်မင်းခုနပြောတဲ့အထက်မှလည်းပါတယ်သုံးဆွဲသူတွေရဲ့ဘန်ကိုသုံးဆွဲသူတွေရဲ့ဘန်ပေါ်မှာဘန်နေပေါ်မှာဘန်စနစ်ပေါ်မှာယုံကြည်မှုပေါ့နော်ဆိုအခုကဟလာဝေထုတ်ဖို့ဟလာတန်းစီနဲ့တွေ့ရတော်တော်စိတ်မချမ်းသာစရာကောင်းပါတယ်လူတွေဆိုအဲ့ဒီဂျားထဲမှာမှဒီကိုအပ်ထားတဲ့ငွေလေးပြန်ထုတ်ဖို့ကိုပဲကဏ္ဍချက်ကအမျိုးမျိုးခက်ခဲအမျိုးမျိုးအချို့တွေဆိုဖန်ခံရတယ်အဲ့ဒီထဲမှာထောင်ကျသွားတဲ့လူတွေတော့ရှိလာတယ်ဆိုတော့ဒီအခြေအနေကြီးရောက်လာပြီးတဲ့နောက်မှာရောင်းမင်းခင်ဒီမြန်မာနိုင်ငံရဲ့ဘန်စနစ်ကိုလူလူကယုံကြည်လာဖို့လွယ်ပါဦးမလားဆရာ
တခုနဲ့ပြောမယ်ဆိုတော့မလွယ်ဘူးလို့ပြောရမှာပေါ့ဗျာနော်ဟိုဘာကြောင့်လဲဆိုတော့ဟိုဘန်ကိုယုံဖို့ကဘန်ကိုထင်းကြောင်းနဲ့သက်ဆိုင်ရာဘုံဟုတ်ဘန်နော်နောက်ပြီးတော့သက်ဆိုင်ရာစိုးရရန်တရားကိုဟိုကင်တွင်မောင်းနေနေတဲ့အဖွဲ့စည်းပေါ့ဗျာနော်ဓာတ်တွေကိုယုံမှုလို့လာဟုတ်ဆိုတော့ဓာတ်တွေကိုယုံမှမလားဆိုတော့အခုကနိုင်ငံရေးပြဿနာဖြစ်နေတဲ့ခါကျတော့ဟိုယုံမှုအခြေအနေကကျွန်တော်တို့တဖြည်းဖြည်းဆိုးလာတဲ့ဟိုဥစ္စာပေါ့အဆိုးတန်တရားလူလဲလာတဲ့ခါကျတော့ဒါယုံလာဖို့မလွယ်ဘူးဗျာ
ဒီ
ကြားထဲမှာကျွန်တော်တို့ကမတူဘူးလေ क्वे ပြားတဲ့အဲ क्वे ကြတဲ့အခြေအနေပေါ့နော် divided ပေါ့နော
်ဟုတ်ကဲ့
အဲ့လိုဟာရှိတယ်အဲ့လိုဟာရှိပြီးတော့တစ်ခုတစ်ခုဆိုလို့ရှိရင်ကျွန်တော်တို့ဟိုအဖြူဝဲပဲပြတ်မြင်လိုက်တယ်နော်ဟိုရံပဲအနေနဲ့သဘောထားပြီးတော့ဟိုဟိုလောက်ကြတယ်လောက်ကြတော့အစိုးဆုံးကကျွန်တော်တို့ဒီအများပြည်သူပေါ့နော်အများပြည်သူအကျိုးစီးပွားရေးနဲ့ကြာကျွန်တော်တို့ဟိုပိုင်းခြားပြီးစဉ်းစားရတာဟုတ်နော်အဲ့လိုစဉ်းစားရတဲ့အခါဒီအများပြည်သူနဲ့ထိတ်တိုက်ဖြစ်လာတယ်ဆိုတဲ့အခါကျတော့နော်ဒီလိုပြဿနာကိုမရှင်းမဲနဲ့ဟိုဒါကကျွန်တော်တို့ပြေလည်လာဖို့မလွယ်ဘူးလေ
ဟုတ်ကဲ့ကဲ့ယုံကြည်မှုပြန်တည်ဆောက်ဖို့လေတော်တော်ဟို30လေးလေ
တော်တော်တော်
တော်ကိုခက်မယ်ပေါ့နော်ဒီကြားထဲမှာ
ဟုတ်ကဲ့ဟုတ်တယ်ဟိုကျွန်တော်တို့တစ်ဖက်တည်းမဟုတ်ဘဲနဲ့အဲနီလာမျိုးစုံနဲ့နီလာမျိုးစုံဆိုတာမချွေးမချံပေါ့ဟိုနိုင်ငံရေးနီလာကနေစပြီးတော့ဟိုယုံကြည်မှုပြန်တည်ဆောက်မှရမယ်အခုကတော့ဟိုအစင်းဘက်ပေါ့နော်အစိုးဘက်ကတော့ခုနကကျွန်တော်ပြောလို့နှလုံးသွေးပြက်လာပြီနော
်ဟုတ်ကဲ့
နှလုံးသွေးပြက်လာရင်တော့ဒါစိုးရင်စရာဖြစ်လာတာပေါ့ဗျာအဆိုးဆုံးအချိန်တွေညရောက်လာမလားဆိုရင်စိုးရင်စရာဖြစ်လာ
ဟုတ်ကဲ့ဆိုတော့ဆရာတော်တော်ဆုတ်ထွေးအခုလိုအချိန်တွေအောက်မှာဆရာလုပ်ငန်းရှင်တူအနေနဲ့အဖြစ်စီခြင်းဆုံးတစ်ခုကိုပြောပါဆိုရင်ဆရာဘာပြောနိုင်မလဲ
ကျွန်တော်ကတော့ဒါဟိုဗန်နေပုံမှန်ပြန်တယ်ပတ်တယ်ဝယ်ဆူတောင်းရတော့နော်ဘာဖြစ်ဖြစ်ပြည်သူတွေတုံးဆွဲတဲ့ပြည်သူတွေရောကျွန်တော်လုပ်ငန်းရှင်တွေလုပ်ငန်းလက်ပတ်ဖို့တော့ဒီဘန်နဲ့ငွေကြေးစနစ်ခိုင်ပါပဲလေလုံးလို့မရနိုင်ဘူးเนาะအဲ့တော့ဒီဘန်မှပုံမှန်မလဲနိုင်ရင်တော့ကျွန်တော်တို့လုပ်ငန်းအားလုံးကလည်းအရေးရှိမှာတော့ရက်တိကိုခတ်တာပေါ့เนาะအဲ့တော့ဒီပြဿနာအမြန်ဆုံးတော်သွားမယ်ဒီလမ်းကိုရှာဖွေဖို့ပေါ့เนาะနောက်ဒါလည်းအခုတည်းတော့လုံးလို့တော့မရဘူးခုနသက်ဆိုင်ရာဟန်ကိုဘန်ပုဂ္ဂလိယဒီဘန်ရှင်တွေရောနောက်ကျွန်တော်တို့သုံးတဲ့လုပ်ငန်းရှင်တွေရောပြည်သူရောပူးပေါင်းပြီးတော့မှဆောင်ရွက်ဖို့ပါကျွန်တော်ကပြေးရမယ်လို့မြင်ပါတယ်
တော့နောက်ပြီးတော့ကျွန်တော်တော်တော်ဆိုးထုတ်ပဲဆက်မေးလိုက်ချင်တာအခုဆိုရင်ကျွန်တော်ကြားနေရတာကဗျာငွေထုတ်ရင်ဟလာတိန်းတရာထုတ်ရင်တိန်းတရာပြည့်မရတော့ဘူးဟလာ95သိန်းပဲရတာလို့98သိန်းပဲရတာလို့အဲ့ဒီကရောဆရာဘလို့ဖြစ်နေတာလဲဘယ်ဘာကြောင့်ဒီလိုဖြစ်နေတာလဲဆရာ
ခုနငွေတန်းစီတဲ့နေရာမှာလဲငွေကဒီလိုတော့ထုတ်လို့မရအောင်ဒူဝါချက်တွေဖြစ်လာတယ်ဘန်နဲ့မှာလဲပတ်စံရှိတယ်ခုနအဲ့တော့အဲ့လိုဒူဝါကြတော့ငွေခုငွေကိုလိုချင်တဲ့အတွက်ကြောင့်ကိုအကောင့်ကိုကျွန်တော်က transfer လုပ်ပြီးတော့ဘန်ငွေသားကိုလေးယူပြန်ပို့တော့လာပေါ်လာသွားတယ်ဒီချိုးကြတယ်ဘာရှိလဲဆိုရင်ဟာဘန်ကအကျွေးဆက်စရာရှိရလို့ကြားတာသူကငွေသားနဲ့မဆက်တော့ဘူးနော်ဟိုသူ့မှာရှိရအကောင့်ကိုလိုက်ဝယ်ဖန်ဆောင်လို့ထည့်လိုက်တာနော်အခုဒီချိုးတွေကမှပြောကြတယ်ဟိုကျွေးပေးထားတဲ့ဟာတွေပြန်သိမ်းလိုက်ရင်ဘန်တွေအဆင်ပြေပြန်အဆင်မပြေဘူးဘန်တွေမှာဒီကငွေသားမရှိတာသူ့မှာကြတော့အကောင့်ထဲမှာပတ်စံတွေရှိရကျွေးပြန်သိမ်းနေအများစုကသူကကောက်ထရန်စဖာပဲပြန်ဆက်ကြတာဆက်ရတော့ကြောင်းမလို့အဲ့တော့အဲ့သူတွေကကြတော့ရဟိုအကျွေးဆက်တဲ့နေရာမှာဟိုသူကငွေသားတိတ်တရာရှိရင်သူကအပြေးအလှူနဲ့ account transfer လဲရင်သူတဲ့ percentage ရောက်တာတိုးအတွက်ကောင်းပါဖြစ်တယ်ဒါဒီပုံစံကြည့်တယ်နောက်တချို့ကြတယ်ဟ ်အမောက်သေးရလူကြီးကြတော့သူတန်းစီပြီးတော့ထုတ်ထုတ်ကြတယ်ပေါ့နော်ဒီမှာလူ9ယောက်ရှိ9ယောက်10ယောက်ရှိ10ယောက
်ဟုတ်တယ်
အဲ့တည်းအေးတယ်မှာတန်းစီတန်းမစီတန်းတဲ့လူတွေကကြတော့ဒီဟာတွေ့ကိုသူကဒီအမျက်ပေးရတဲ့သဘောဖြစ်သွားတ
ာဆိုတော့ပူတလောရုံးကဟလာဘဟုဘန်တာဝန်ရှိတဲ့သူတွေလားဘယ်ယောက်ပါလဲဆိုတော့ကျွန်တော်လည်းသိချာမသိဘူးလုပ်ငန်းရှင်တွေဆွေးနွေးကြတယ်ဆိုတော့မှတ်တမ်းတွေအပြည့်ကိုထွက်လာတယ်ဆရာကလည်းတွေ့မှာပါဒီမှတ်တမ်းတွေကိုနော်အဲဒီထဲမှာဆိုရင်ပြောထားတဲ့ဥစ္စာတစ်ခုကဘန်နေပြိုလဲရင်ဘန်ကိုသုံးဆွဲတဲ့လူတွေကြောင့် customer တွေကြောင့်ဆိုပြီးတော့ပြောထားတာရှိတယ်ကျွန်တော်အဲ့ဒါကိုတွေ့တယ်ဆရာဦးမင်းကဘန်တွေပြိုလဲရင် customer တွေကြောင့်လို့ဆိုတဲ့အချက်ကိုသဘောတူပါသလားတကယ်တမ်းဘန်တွေပြိုလဲနိုင်တယ်လားလားရောရှိနေပါပြီလားဆရာ
ခုနကကျွန်တော်တို့လူမှုယုံကြည်မှ customer တွေယုံကြည်မှပေါ့နော်ကျွန်တော်တို့ခုနကပြောလို့26ရာခိုင်နှုန်းပေါ့ဗျာနော်တိုင်းပြည်လူဦးရေ26ရာခိုင်နှုန်းကဘန်နေနဲ့ဒီကျွန်တော်တို့ mobile money ခေါ်တဲ့ဒ
ီ
လက်ကင်ဖုန်းသုံးပြီးတော့ငွေကြီးဝန်ဆောင်မှုတွေသုံးနေဆိုတဲ့လူမှုရေးအစိပ်ပိုင်းတရကယုံကြည်မှဘန်ဆိုတာရက်တည်နိုင်မယ်ဆိုတော့ရှင်းနေတာပဲဗျာဟုတ်လားဟိုဗန်ဘက်ကသူ့မုတ်သက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကယုံကြည်အောင်လုပ်မှာပဲဖြစ်မှာပေါ့အဲ့လိုမယုံကြည်ဘဲနဲ့တော့ဒီဗန်တွေရတည်နိုင်မှာမဟုတ်ဘူးလေနောက်ခုကယုံကြည်ချက်ရှိမရှိနော်ဘယ်လိုစီတိုင်းပြည်ရဲ့အခြေအနေနိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေအားလုံးကဟိုအကြက်တဲဆိုင်တယ်လေဆိုင်နေတော့တကယ်လို့များပြည်လဲမယ်ဆိုရင်လေအဲ့ဒီမောင်ကိုစီးပွားရေးပုံစံမျိုးကျွန်တော်တို့ပြီးခဲ့တဲ့1988နောက်ပိုင်းကပြည်လေပုံမျို
း
ဖြစ်သွားနိုင်တယ်ဆိုတော့အဲဒီတော့ကဆိုရင်နိုင်ငံတကာကုန်သွယ်ရေးလုံးလို့မရဘူးနေဆက်ကလှုပ်တယ်နေဆက်ကလှုပ်တဲ့အခါနေဆက်ကုန်သွယ်ရေးတအားကြီးလာတယ်ကြီးလာတဲ့နေဆက်ကုန်သွယ်ရေးကတကယ်ဖြစ်သင့်ဖြစ်လိုက်တဲ့ပုံမှန်စီးပွားရေးမဟုတ်ဖ ೇನೆ နော်ပုံမှန်မဟုတ်တဲ့စီးပွားရေးပုံစံနေနဲ့လဲတယ်ဆိုတော့ဒါကကျွန်တော်တို့အများကြီး view ဆက်ရမယ်လွန်ခဲ့တဲ့10နှစ်မှာအဲ့ဒီပုံမှန်ပေါ်ကိုပြန်တက်ဖို့နော်အတော်လေး
ဟိုစူ
းစားခဲ့ရတယ်စူးစားခဲ့ရတယ်စူးစားခဲ့ရတယ်ဆိုတာဒီလိုဗျနော်ပရမပိုင်းတော့ဟိုတက်ကလူဟောင်းနေရေအစိုးရပေါ့နောက်ပိုင်းကျတော့အယတအစိုးရပေါ့ယတအစိုးရဖြစ်လာတဲ့အခါသူတို့ဆက်ဆောင်ရင်ဘလောက်ရှိသည်ဖြစ်သည်မရှိသည်ဖြစ်စေနော်ဟိုလုတ်ဆရာရှိတာကိုလုတ်လာတဲ့သဘောဒါကြောင့်မလို့ကျွန်တော်တို့လွန်ခဲ့တဲ့10နှစ်လောက်မှာဘန်ဒီအခြေအနေကနည်းနည်းပြန်ပြီးတော့ကောင်းလာတယ်လို့ပြောရမှာဥပမာ loan portfolio ဒီချင်းဝင်ဆိုရင်2012ကနေ2019ကြားထဲမှာရှစ်ဆတက်ခဲ့တယ
်ဟုတ်ကဲ့
အတောင်မှကျွန်တော်တို့ဒေသဒီအရှိတော်အရှာမှာကြည်ရင်အနည်းဆုံးနဲ့မှာပါနေသေးတယ်ဘာလို့လဲအခြေအနေကောင်းလာတယ်သို့တော့အခြေခံနေရင်းမြစ်ပြဿနာတွေကျွန်တော်တို့မရှင်းနိုင်ခဲ့တဲ့ဘူးအဲ့ဒီမှာအရေးကြီးဆုံးပြဿနာတစ်ခုကပါလဲဆိုတော့ဘန်နေကိုဥဆောင်တဲ့လူတွေဘန်နေကိုမောင်းနေတဲ့လူတွေဟာဘန်ထိုင်ကုန်မထိုင်ရင်ဘန်သမားလိုပဲစဉ်းစားရတယ်ဘင်ကာလိုပဲစဉ်းစားဘင်္ဂအမြင်နဲ့စီးပွားရေးသဘောအမြင်နဲ့ဆက်ကျင်ပဲပဲနော
်ဟုတ်ကဲ့ခင်ဗျ
ဆိုတော့ဟိုပြဿနာလေးကပတ်ချာလေးဝိုင်းနေ
ဖြည့်ရှင်းရမှာလေ
ဝိုင်းနေတော့ဟိုပြန်ပြီးတော့ရှင်းတဲ့နဲ့ဆိုရင်တော့မှကောင်းသောရှင်းတဲ့ခြင်းရေရှိခံသောရှင်းတဲ့ခြင်းမဖြစ်ဖို့ဆိုတာတော့မလွယ်ဘူ
းဟုတ်ကဲ့
အဲ့အဲ့လိုကျွန်တော်မြင်တယ
်ဟုတ်ကဲ့ခင်ဗျတော့ဆိုတော့ကိုယ်တိုင်ရောလက်ရှိအခြေအနေကဒီဘန်ဒီပြူလေးသွားနိုင်တဲ့အခြေအနေဒီရောက်သွားနိုင်တယ်လို့ယူဆပါလား
ဟမ်သူကအဲ့မိကုံးကတော့ခေါ်ဖြစ်နေကြတာပေါ့ဘန်ပြိုလဲတယ်ဒါပေမဲ့ကျွန်တော်တို့သိရမှာဘန်ဆိုတာကျွန်တော်တို့အတိုင်းမိမှာဘယ်ဘန်ကိုပြောတာလဲဆိုတော့ပြန်ပြောပါရမယ်ကျွန်တော်လိုင်စင်ရတာဘန်ဆိုတာဘန်၄ဘန်ကြီးတယ်နိုင်ငံခြားဘန်ကျွန်တော်တို့20ကိုကျွန်တော်တို့ဘန်လုပ်ငန်းလုပ်ပိုင်ခွင့်လိုင်စင်ပေးတာလေပြည်ရင်းဘန်26ဘန်ရှိတာဟိုဆိုတာဘန်တော့မပြိုလဲနိုင်ဘူးเนาะဒီကတော့၄ဘန်တော့နိုင်ငံခြားဘန်20ဆိုတာတကယ်ဘစ်ဘန်ဟိုကဘာဘာ international ဘန်တွေတို့တို့ကလည်းကျွန်တော်တို့ဒီ corporate service ပေးတယ်เนาะအဲ့ဒီမှာကျွန်တော်သိကြတော့ဘန်3ဘန် retail ပါခွင့်ပြုတာဒီဘန်တွေကလည်းပြိုလဲစရာမရှိဘူးဒီဘန်မှာလည်းကျွန်တော်26ဘန်မှာလည်းဘန်မျိုးစားခွဲ3ဘန်ခွဲလို့ရဘန်ကြီးရဲ့ဘန်အဲ့ဘန်သေးတယ်ချို့ဘန်တွေဆိုပြီးသူတော်မကြောက်ဘူးတင
်
ကာဆယ်မှာအများကြီးမရှိဘူးအဲ့ဘန်တွေကြတဲ့ no effect နော်ကုလတ္တိတွေလို့တွေချို့လို့ရတာဒါနဲ့ကျွန်တော်ဘန်တော်မှာဟိုလက်ရှိ ATM တန်းစီနေရာမှာကျွန်တော်နေ3ခုလောက်ပဲရှိ
ဟုတ်မယ်
ကမ္ဘောဇာရဲ့ ATM ပရိရဲ့ CBA ပေါ့နော်ကျန်တဲ့ဒီဘန်26ဘန်အချို့ဘန်တွေဟို ATM မှာလူမရှိရတာတော့အများကြီးပါတော့ဘန်ဝဲလေးတစ်ခုသုံးခုနဲ့တော့ဘန်ပြိုလဲနိုင်လားမေးဖို့မေးတော့ဘယ်ဘန်လဲဆိုမေးရဘန်တွေအားလုံးတော့မပြိုနိုင်သေးတာဟု
တ်ပြီ
ဟိုတစ်ခုနဲ့ခုတော့ပြည်သက်ဒါပေမဲ့ဒါလည်းဟိုငွေထုတ်လို့အခက်ခဲပေါ့ဘယ်တော့ဟိုလက်ရှိထုတ်နေအောင်မ ATM ဘာမှနဲ့သိဆိုလေတူလဲဘွားလေနေနေတော့မလွယ်လို့ထင်တာဝေထုတ်လို့ရရင်တော့ run out ဖြစ်သွားရင်တော့အဲ့တော့ကျွန်တော်လေးမန်းတော့ဘာလို့တူလဲတာပြောတွေ့တာပေါ့နော
်ဟုတ်အ
ဲ့ဒါဆိုတော့တပန်တပန်ထဲမှာအားလုံးဝိုင်းထုတ်ရင်တော့ပြိုတိုင်းတယ်ဘတ်ဆန်နဲ့ထုတ်လို့မရဘူးဆိုတော့လေပြိုသွားတော့ကျွန်တော်မြင်တာသိမလွယ်ဘူးကိုနော်ဘာလို့ဝေမထုတ်လို့မရနောက်တစ်ခုကခဏလက်လီသမားတွေဆိုင်သူတို့ကြောက်နေဗန်ကားတွေကြောက်နေရတယ်ကလေးသူတို့မှာ corporate တွေရှိကြတယ်ဟိုအမောက်များတယ်ကိုတိန်းသုံးလေးတော့ပတ်ထားတဲ့လူတွေအဲ့ဒီဟာတွေတခြားဘဏ်ကိုရွှေ့ပါသူလက်ရှိစိုးရိမ်အဲ့တော့ account transfer လုပ်တဲ့ဟာတွေပါလေကတ်တရာပြုတ်တော့ခုနကပြောနှစ်သိန်းသုံးသိန်းနဲ့စွဲလို့တော့မပြောနဲ့ဒါပေမဲ့ဒီချင်းငွေနဲ့ဒီကျွန်တော်တို့အဲ့တဲ့ချိုးကိုပေါ့နော်ပြောင်းလဲနိုင်တဲ့လူတွေကတော့ခုန corporate တွေပေါ့နော်အဲ့လူတွေရှိရောပေါ့နော်အဲ့ဘန်လူတွေကတော့ငန်းစင်းရဲပြောင်းသွားနိုင်တယ်ဒီဘန်ကနေတခြားဘန်ဟိုရွှေ့သွားနိုင်တဲ့အမျိုးမျိုးရှိတာအဲ့ပြန
်ဟုတ်ကဲ့ပါပ
ဲပုံမှန်ကျွန်တော်တို့ငွေထုတ်တဲ့ဟာ ATM ငွေထုတ်တဲ့ဟာတော့နေတော့ကျွန်တော်မြင်တော့တိတ်တော့မလွယ်ဘူးလို့ကျွန်တော်မြင်ပ
ါဟုတ်ကဲ့ပါ
နောက်တစ်ခုကကျွန်တော်ကအရှိပါဆရာလည်းပြောသွားတာရှိတယ်လေကျွန်တော်တို့2003 2004မှာအာရှဒနာဘန်ဝေတာဘန်လို့အဲတော့ကျွန်တော်တို့အဲဒီမှာပြိပြီးတာဒါပေမဲ့ဟိုဘန်ပြတ်ပြတ်သွားရဲဆိုတော့မှပတ်စံပြန်ရတာပေါ့နော်ဟိုဆုံးရှုံးသွားတဲ့ဟန်မျိုးတော့မရှိဘူးဒါပေမဲ့အချိန်ကိုတစ်နေ့တစ်နေ့ပေါ်တော့စောက်ပြီးတော့ပြန်ထုတ်ရတယ်အဲတော့ဘန်တကယ်လို့ရက်သွားတယ်အဲ့ဆရာလည်းအဝေးကြီးလိုသေးပါတယ်ဟုတ်ဒုတိယဆရာရက်သွားရဲဆိုတော့မှကျွန်တော်တို့ပတ်စံတကယ် loss ဖြစ်သွားတော့မဟုတ်ဘူးပေါ့နော်ဝေတော့ပြန်ရတယ်ကျွန်တော်အတိုးနဲ့ပြန်ရတယ်ကျွန်တော်ရတဲ့ပုံမှန် saving တို့ saving နဲ့ဒီတို့နဲ့ကျွန်တော်တို့ပြန်ပြီးတော့ထုတ်ပြတာရှိချိန်ဆောင်းတာတခုအတူတူလူတွေကတော့လက်ရှိမှာစိုးရိမ်လွန်တဲ့အားလည်းပြဿနာရှိတော့ဟိုမဖြစ်နိုင်ဘူးလို့တော့မဟုတ်ဘူးเนาะလူတွေအားလုံးဒါစိုးရိမ်လာပြီးတော့မှဒီဖြစ်လာရင်တော့လည်းအားလုံးကတော့ဟိုမဖြစ်နိုင်ဘူးဆိုတော့မရှိဘူးပြည်သူတွေကစိုးရိမ်ပြီးတော့မှဒါအားလုံးမျိုးဖြစ်လာနိုင်တယ်တိုးတော့လည်းပဲခုနကကျွန်တော်ရှင်းပြတယ်ဗန်ဟိုလက်ရှိနေထားမှာတော့အရင်လိုမဟုတ်တော့ဘယ်တော့မှရှိတာဗန်50လောက်ရှိတယ်ဒီထဲမှာတော့တော့လည်းကျွန်တော်ကနိုင်ငံသား international ဗန်တွေဖြစ်နေတယ်အဲ့တော့ဟိုပြောရတော့လေရုပ်တရက်ကြီးအားလုံး run out ဖြစ်သွားပေါ့လေတိတ်တော့ပဲတိတ်ဘူး
ဟုတ်ကဲ့ပါခင်ဗျာအော်ဆွနေပြည့်တဲ့ဇောင်းမင်းခင်ကျွန်တော်တို့ဆွတ်ထုံးနူးလို့ကိုဒီဝေနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါပဲ
ကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြကြတာပါခင်ဗျာ VO American အတန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါဒီကနေ့တော့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခုတော့ကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအချင်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းယူခဲ့တာရက်တရာပြည်လာချိန်အထိစစ်အာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုဆန္ဒပြပွဲတွေနိုင်ငံတော်မှာနေ့စဉ်ဆက်ရှိနေစေဖြစ်ပါတယ်။စစ်ကောင်စီကကြောင်းနေပြန်ဖွင့်ထားပေမဲ့ပညာရေးဝန်ထမ်းအများအပြားလုပ်ငန်းခွင်ပြန်မဝင်ပဲ CDM လှုပ်ရှားမှုမှာပါဝင်နေကြသလိုကြောင်းသားအများစုကလည်းကြောင်းပြန်မတဲ့ပဲတပိတ်မောက်ထားကြပါတယ်။ကြောင်းသားလူငယ်တွေကတော့ရန်ကုန်မြို့နေရာအနှံ့ပြားမှာဒီကနေ့လျှာတပြက်တပိတ်တွေဆင်နွှဲခဲ့ကြပါတယ်။ရန်နဲ့ချီတဲ့လူငယ်တွေရဲ့ဆန္ဒပြပွဲတွေအပြီးစစ်တပ်နဲ့ရဲတွေကလာရောက်ခဲ့ပေမဲ့ဖမ်းဆီးခံရတာမရှိခဲ့ပါဘူး။မန္တလေးမုံရွာကလေးမကွေးနှမောက်ဖားကန့်စတဲ့တခြားဒေသအသီးသီးမှာလည်းလမ်းပေါ်ဆန္ဒပြမှုတွေရှိခဲ့ပါတယ်။ဒဝယ်မြို့ကဆန္ဒပြပွဲကိုတော့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်လူငယ်10ယောက်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်ခင်ဗျာ။ဒီတော့တွင်မှာပဲအမေရိကန်ပြည်ထောင်စုမှကျောင်းသွားတက်မဲ့ကျောင်းသားတွေရဲ့ကျောင်းသားဗီဇာ F1 student visa လျှောက်လာတဲ့အတွက်လူတွေ့အင်တာဗျူးအစီအစဉ်တွေကိုမကြခင်မှာပြန်စတော့မယ်လို့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံးရဲ့ Facebook စာမျက်နှာမှာဒီကနေ့ကြေညာထားပါတယ်ခင်ဗျာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးအလင်းအမြန်ကင်တွယ်ဆောင်ရွက်ဖို့ဂျနီဗာအခြေစိုက်လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကဒီကနေ့တိုက်တွန်းလိုက်ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဘရူနိုင်းနိုင်ငံကကိုယ်စားလှယ်တဦးနဲ့အာဆီယံအတွင်းရေးမှူးချုပ်တို့ဒီသတင်းပတ်ထဲမြန်မာနိုင်ငံကိုသွားပြီးစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်ဝန်ကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သတင်းမနေ့ကထွက်လာပြီးတဲ့နောက်လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့ပြောခွင့်ရရူပတ်ကိုဗစ်ကဒီကနေ့ထုတ်ပြန်ကြမှာအဲ့ဒီလိုတိုက်တွန်းထားတာဖြစ်ပါတယ်။ထိုင်းအာဏာပိုင်နေမနေ့ကဖမ်းလိုက်တဲ့ DPP သတင်းတောက်3ဦးနဲ့တက်ကြွလှုပ်ရှားသူ2ဦးတို့ဒီကနေ့ချင်းမိုင်မြို့ထိုင်းတရားရုံးတစ်ခုမှာရုံးထုတ်ခဲ့ပါတယ်။သူတို့ကိုဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးယော်နိတ်ဆရာကစောင့်ရှောက်မှုအောက်ကိုပေးဖို့တောင်းဆိုထားတယ်လို့ DPP အမှုဆောင်ဒါရိုက်တာဦးအေးကျနိုင်က VOA ကိုပြောပါတယ်။အခုဖမ်းဆီးခံထားတဲ့သူတွေနဲ့ပတ်သက်ပြီးလူသားစာနာမှုအခြေအနေနဲ့ဖြည့်ရှင်းရေးနီးလန့်ရှာနေတယ်လို့ထိုင်းနိုင်ငံသားရေးဌာနကလည်းဒီကနေ့ပြောပါတယ်ခင်ဗျာ။ဖန်ထားသူ၅ဦးကိုမြန်မာနိုင်ငံပြည်မပုပ်ဖို့ကိုလည်းထိုင်းအာဏာပိုင်တွေကတောင်းဆိုနေကြပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တဲ့ရက်တရာပြည်လာချိန်မှာတော့ရန်ကုန်မြို့က ATM ငွေထုတ်ဆက်တွေရှိမှာငွေထုတ်ယူဖို့တန်းစီစောင့်နေကြတဲ့လူတန်းရှည်ကြီးတွေဟာနေ့စဉ်မြင်တွေ့နေကြမြင်ကွင်းတစ်ခုဖြစ်လာနေပါတယ်ခင်ဗျာ သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးလူအင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.